Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ2022ခုနှစ်စက်တင်ဘာလ22ရက်ကြာသပတေးညရေဒီယိုစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။နောက်ကျညာ9နာရီကနေ10နာရီအထိလိုင်းနိုမီတာ3251နဲ့လိုင်းလမီတာ190ကနေတိုက်ရိုက်ထုတ်လွှင့်ပေးတော့ပါမယ်။ဒီညအတွက်စီစဉ်မှုကတော့ကျွန်မခင်ပြူထွေးပါရှင
်။မင်္ဂလာပါရှင်ကျွန်မခင်ပြူတက်ပါဒီညပဲသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးမှာပါ။ယူကရိန်းနဲ့ရုရှားနှစ်နိုင်ငံကြားအကျဉ်းသားလဲလှယ်ရေးကနေဖမ်းခံရတဲ့ယူကရိန်း200ကျော်ပြန်ပြီးလွတ်လာပါပြီ။အမေရိကန်နိုင်ငံခြားရေးတိုင်ပင်ခံ Derek Chauvin ဟာ NUG 60တချို့နဲ့တွေ့ဆုံခဲ့ပါတယ်။ဒေါ်လာဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းတန်းနဲ့အမှုအတွက်ဒီကနေ့အပိသက်လျှောက်လဲပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမောက်ချင်ပြီးတွေ့
။ဟုတ်ကဲ့ပါရှင်။နောက်ပိုင်းသတင်းဆောင်းပါးတွေကိုတင်ဆက်တဲ့အခါမှာတော့ဒီကုလသမဂ္ဂမှာမြန်မာနိုင်ငံကိုယ်စားလှယ်နေရာအတွက်စစ်ကောင်စီနဲ့အတိုက်ခံ NUG တို့ဒီအပြိုင်အဆိုတင်သွင်းနေကြတဲ့အကြောင်းကိုကြားရဖို့ရှိတယ်လို့ပဲမြန်မာအလှမယ်ဟန်လေးဘန်ကောက်၄စိတ်မှာဖန်စီထင်းထင်းခံရတာနဲ့ပတ်သက်လို့တော့
ဟုတ်ခဏထင်းသိမ်းထားပါတော့เนาะအခုကမြန်မာပြည်နယ်ကိုကြွားပြီးတော့ပေါ့เนาะအခုပြည်သာတိုးဖို့ပေါ့เนาะအချိန်ကိုပြန်လာတဲ့အချိန်မှာဟုတ်သူတို့ကပေါ့เนาะမြန်မာရဲ့ဟိုပတ်ဖို့ပါပေါ့เนาะတောက်ဆုံးခြင်းနဲ့မှာပါရေဆိုပြီးတော့ပြည်နယ်ဘက်ကိုတင်ထားပါရေဆိုပြီးတော့ဟိုထိုင်းဒေသကပြောလာပါတယ်
အလမဲဟန်လေးနဲ့ VOA မင်းမြန်ထားတာအပြည့်စုံကိုနောက်ပိုင်းမှာနားဆင်နိုင်ပါတယ်။တခါဒီရခိုင်ပြည်နယ်မြောက်ပိုင်းမှာစီတင်းမမှုတွေရှိနေတယ်လို့ပဲလမ်းတွေပိတ်ထားတာကြောင့်မလို့ဒေသခံတွေအခက်အခဲတွေ့နေရတာ။နောက်ရှမ်းပြည်နယ်မိုးရဲမှာတော့ဘုံကြီးကျောင်းဝင်းထဲမှာဖမ်းဆီးထိန်းသိမ်းခံထားတဲ့သူတွေပြန်လည်လွတ်မြောက်လာတယ်ဆိုတဲ့အကြောင်းတွေကိုလည်းတင်ပြပေးသွားပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့ဦးအောင်ခင်ရဲ့မြမအရေးစံမာရေးကဏ္ဍနဲ့တိုင်းရင်းသားလောအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။အခုတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးဝင်းမင်းတို့ကပြောပြပေးပါမယ်ရှင်။
စစ်မှတ်ဖြစ်ပွားနေတဲ့ရုရှားနဲ့ယူကရိန်းတို့ကြားအပြန်အလှန်ကျင်းသားလဲလှယ်ရေးအစီအစဉ်နဲ့ရုရှားကဖမ်းထားတဲ့ယူကရိန်းနိုင်ငံသားနဲ့နိုင်ငံခြားသား200ကျော်ပြန်ပြီးလွတ်မြောက်လာပါတယ်။ဒီကနေ့ကျက်သရီးနေမှာယူကရိန်းကိုပြန်ရောက်လာတဲ့ယူကရိန်းနိုင်ငံသားက200ကျော်ရှိတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောပါတယ်
။ Сегодня у нас 215 хороших новин 215это однозначно перемога для нашего
ring out เนี่ยဒီကနေ့နိုင်ငံသား215ယောက်ပြန်ရောက်လာတာဖြစ်ပြီးသူတို့မိသားစုအနေနဲ့တွေ့ဆုံနိုင်တော့မယ်အပြင်ယူကရိန်းနိုင်ငံနဲ့လူမှုအတိုင်းအဝန်းအတွက်အောင်မြင်မှုဖြစ်တယ်လို့ပြောပါတယ်ဒီထဲမှာအများစုကမော်ရီပိုကတမ္မဏိဆက်ယုံကိုခုခံကာကွယ်ခဲ့တဲ့တရဲကောင်းနေဖြစ်တယ်လို့သမ္မတဇယ်လန်စကီကပြောပါတယ်အခုလိုပြန်လွတ်လာဖို့အတွက်တူရကီကဂျောင်းဝင်ဆောင်ရွက်ပေးတာဖြစ်ပြီးအပြန်အလှန်အနေနဲ့ရုရှားလိုလာတဲ့တိုက်ခံခေါင်းဆောင် Victor Medvedchuk အပါဝင်ရုရှားနိုင်ငံသားနဲ့ရုရှားလိုလာတဲ့ယူကရိန်းနိုင်ငံသား55ဦးကိုပြန်ပြီးလွှတ်ပေးခဲ့တာဖြစ်ပါတယ်။ပြန်လွှတ်လာသူတွေထဲမှာအမေရိကန်2ဦးနဲ့ဗြိတိန်က5ဦးအပါဝင်နိုင်ငံခြားသား10ဦးပါပြန်လွှတ်လာတာဖြစ်ပြီးသူတို့လွတ်မြောက်ရေးအတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အချွန်ဝင်တဲ့ Sorry Ancient မင်းသားမဟာမက်ဘင်ဆာမန်ကဂျောင်းဝင်ဆောင်ရွက်ပေးခဲ့တာလည်းဖြစ်ပါတယ်။တချိန်တည်းမှာပဲယူကရိန်းမှာတိုက်ခိုက်မှုရုရှားအရန်တပ်သားတွေခေါ်ယူမဲ့သမ္မတပူတင်အစီအစဉ်ကိုမကျေနပ်တဲ့ဆန့်ကျင်ဆန္ဒပြပွဲတွေရုရှားနိုင်ငံတလုံးမြို့ပေါင်း40လောက်မှာဖြစ်ပွားပြီးတော့ထောင်နဲ့ချီအဖမ်းခံခဲ့ရတာဖြစ်ပါတယ်
။ယူကရိန်းကိုစစ်ရေးဆက်တိုးမြှင့်ကူညီဖို့နဲ့ရုရှားဘက်ပိတ်ဆို့တံခတ်မှုတွေချမှတ်ဖို့ဥရောပသမဂ္ဂပြင်ဆင်နေပါတယ်။ဥရောပသမဂ္ဂနိုင်ငံရေးမူဝါဒအကြီးအကဲဂျိုးဆက်ဘော်ရက်ကဥရောပသမဂ္ဂနိုင်ငံရေးဝန်ကြီးတွေအနေနဲ့အခုလိုယူကရိန်းအတွက်စစ်ရေးကူညီဆက်တိုးမြှင့်ပေးဖို့သဘောတူထားပြီးပါပြီလို့မနေ့ကပြောလိုက်ပါတယ်။နေရောမှာကုလားဥရောပသမဂ္ဂဝန်ကြီးဆင့်အထူးစီဝတ်တစ်ခုအပြီးနိုင်ငံတိုင်းမူဝါဒအရာရှိချုပ်ဘော်ရက်က
additional restrictive measures against Russia will be brought forward
တခြားမိဘနိုင်ငံတွေနဲ့ဆက်ဆက်ညှိနှိုင်းပြီးရုရှားပေါ်နောက်ထပ်တင်းကျပ်တံခတ်မှုတွေကိုအတက်နိုင်ဆုံးအမြန်ချမှတ်သွားဖို့ရှိတယ်လို့ပြောသွားတာပါဒါအပြင်ကုလသမဂ္ဂဗဒိညင်စာချုပ်နဲ့နိုင်ငံတကာဥပဒေတွေမှာပေးအပ်ထားတဲ့အတိုင်းယူကရိန်းနဲ့ရုရှားကြီးကြော်စစ်ကိုတရားဝင်ခုခံကာကွယ်နေရမှာသိမ့်ပိုက်ခံတဲ့မြေတွေအပြည့်အဝပြန်ထင်းချုံနိုင်ရေးလိုအပ်သလောက်စည်ရေးဆက်ကူညီသွားမှာပါလို့ဘော်ရက်ကဆက်ကတိပေးခဲ့ပါတယ်။တစ်ချိန်တည်းမှာရုရှားအတွက်မြောက်ကိုရီးယားကလက်နက်တွေတင်ပို့ဖို့လုပ်နေတယ်လို့အမေရိကန်ဘက်ကပြောခဲ့တာအပေါ်မှာတော့မြောက်ကိုရီးယားဘက်ကညှင်းဆိုလိုက်ပြီးနိုင်ငံတကာပုံရိပ်ထိခိုက်အောင်ကောလာဟလဖြန့်လာပါလို့ဒီနေ့ပြန်ပြောလိုက်ပါတယ်ခင်ဗျာ
။မနေ့ကဘရူဟုနဲ့ကုလသမဂ္ဂအထွေထွေညီလာခံမှာရုရှား-ယူကရိန်းအရေးအဓိကထားပြီးတော့ဆွေးနွေးခဲ့ကြပါတယ်။ရုရှားနိုင်ငံပိုင်နဲ့နယ်မြေစွန့်မှုတွေကိုချင်းချောက်လာနိုင်လာမယ်ဆိုရင်နိုင်ငံနဲ့ပြည်သူတွေကိုကာကွယ်ဖို့အတွက် နျူကလ িয়ার လက်နက်အပြင်ရနိုင်တဲ့နည်းလမ်းအလုံးကိုတုံးမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဗိုလ်တပ်ခုနဲ့အစောပိုင်းရုပ်မြင်သံကြားမင်ကွန်းနဲ့ပြောကြားခဲ့တာဖြစ်ပါတယ်။ဒီလိုလွန်ခဲ့တဲ့နျူကလ িয়ার ချင်းချောက်မှုတွေဟာရုရှားရဲ့မစင်မချင်းတာဝန်မဲ့တာကိုပြနေတယ်လို့နယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံတက်ရောက်လာတဲ့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ရုရှားကယူကရိန်းမှာအရန်တိုက်ရင်3ဒိန်ထပ်ချဖို့အတွက်စီယုံနေတဲ့အပြင်တင်ပိုက်ထားတဲ့ယူကရိန်းဒေသ၄ခုမှာဆန္ဒခံယူပွဲကျင်းပဖို့အတွက်သမ္မတပူတင်ရဲ့အစီအစဉ်ကိုလည်းသမ္မတဘိုင်ဒန်ကပြစ်ဒဏ်ဝေဖန်ခဲ့ပါတယ်။နိုင်ငံတကာတိုင်ဝမ်အနေနဲ့ဒီလိုချင်းချောက်မှုတွေကိုလက်မခံနိုင်တယ်လို့ဒီတင်ပတ်အတွင်းကုလသမဂ္ဂအထွေထွေညီလာခံတက်ရောက်လာတဲ့ခေါင်းဆောင်တွေအနေနဲ့ဒီပုံမှန်ပြန်ပြီးတုံ့ပြန်သွားမယ်လို့ EU နိုင်ငံခြားမူဝါဒကြီးအကြီးအကဲဂျိုးဆက်ဘူရော့ကပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကချုပ်တင်ရိုက်ကူးထားတဲ့ဗီဒီယိုနဲ့အစည်းအဝေးပွဲနှင်ကွန်းကိုပြောကြားခွင့်ရခဲ့ပါတယ်။
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့သားသမီးသုံးဦးကိုငွေကြေးလိမ်လည်မှုနဲ့နယူးယောက်ပြည်နယ်ရှင်းနေရုံယုံကတရားစွဲလိုက်ပါတယ်။နယူးယောက်ပြည်နယ်တရားသူကြီးချုပ်လက်တီရှာဂျိမ်းစ်ကသမ္မတဟောင်းထရမ့်ရဲ့မိသားစုစီးပွားရေးလုပ်ငန်းအနေနဲ့ပိုင်ဆိုင်မှုတန်ဖိုးတွေကို10နှစ်ကျော်ကြာအထိဒေါ်လာဘီလီယံချီပိုတိုးသတ်မှတ်လိမ်ညာခဲ့တယ်လို့ဆက်စွဲပြီးစက်တင်ဘာ21ရက်ဗုဒ္ဓနေ့ကအမှုဖွင့်လိုက်တာပါ။သမ္မတဟောင်းထရမ့်အနေနဲ့ငွေချေးတာနဲ့အမကန်လို့ရမှာအကျိုးမြတ်အသာစီးရဖို့သူ့ပိုင်အိမ်နဲ့မြေယာတွေရဲ့ပိုင်ဆိုင်မှုတန်ဖိုးတွေကိုအများကြီးချေကားဖော်ပြပြီးတစ်ဖက်မှာတော့အကောက်ခွန် short pop ပေးဖို့ဒီတန်ဖိုးတွေကိုပြန် short ဖော်ပြခဲ့တယ်လို့စာမျက်နှာ220ပါတဲ့ဒီအမှုတွဲထဲမှာဖော်ပြထားပါတယ်။အခုလိုလိမ်လည်ခဲ့တာတွေကြောင့် Mr. Trump အနေနဲ့ American Dollar တန်ပေါင်း250အထိမတရားအကျိုးမြတ်တွေရခဲ့တာကြောင့်ဒီငွေတွေကို Trump Organization Trump စီးပွားရေးလုပ်ငန်းအဖွဲ့ကြီးကပြန်ရောပေးဖို့ပါတောင်းဆိုထားပါတယ်။လိမ်လည်မှုတွေကိုပါဝင်ကျူးလွန်ခဲ့တဲ့ဆိုပြီးထရမ့်ပြင်ရွယ်ရောက်ပြီးသားသမီးတွေဖြစ်တဲ့ဒေါ်နယ်ဂျူနီယာအိုင်ဗန်ကာနဲ့အဲရစ်တို့ကိုလည်းတရားစွဲထားပါတယ်သူတို့ကထရမ့်မိသားစုစီးပွားရေးလုပ်ငန်းကြီးတဲ့အရေးပါတဲ့တာဝန်တွေကိုယူထားကြသူတွေဖြစ်ပါတယ်ခင
်ဗျ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1905နေပြီးတော့ထုတ်လွှင့်ပေးနေပါခင
်ဗျာ VOA American တန်ကကြက်တပရိညပဲသတင်းတွေကိုဆက်လက်ပြောပြနေပါတယ်မြန်မာနိုင်ငံမှာတိုင်းဒေသလူမျိုးစုတွေအပါအဝင်နိုင်ငံရေးရမတူညီတဲ့သက်ဆိုင်ရာအဖွဲ့တွေနဲ့ဆွေးနွေးပြောဆိုရေးဟာအားလုံးပါဝင်နိုင်တဲ့ပါတီစုံဒီမိုကရေစီစနစ်ပြန်တည်ဆောက်ရေးအာမခံနိုင်ဖို့အတွက်မရှိမဖြစ်လိုအပ်တဲ့အချက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအတိုင်နိုင်ငံဒါရက်ရှိုလင်းကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးပါတယ်။ဒါရက်ရှိုလင်းဟာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညော့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအဖွဲ့လူခွင့်ဆိုင်ရာပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းဆက်သွယ်ရေးသတင်းချက်လက်နဲ့ဤပညာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးထင်လင်းအောင်နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမိုးစောဦးလူခွင့်ဆိုင်ရာဝန်ကြီးဌာနအကြံပေးပုဂ္ဂိုလ်ဦးအောင်ကျော်မုံတို့နဲ့မနေ့ကနယူးယောက်မှာတွေ့ဆုံတာပါဒီဆွေးနွေးပွဲမှာအမေရိကန်စုရဲ့စစ်ကောင်စီပေါ်ဆက်လက်အရေးယူမှုအတွက်ပြတ်မှတ်ထားတဲ့စီးပွားရေးလုပ်ငန်းတွေတရားမျှတမှုဆိုင်ရာရန်တရားတွေထိတိယရအသုံးချနိုင်ရေးလူသားစာနာမှုအကူအညီနည်းပညာအကူအညီနဲ့ဒီမိုကရေစီရေလှုပ်ရှားသူတွေအတွက်အကာအကွယ်ပေးမှုဆိုင်ရာအပြင်စစ်ကောင်စီကကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်ဒီတွေ့ဆုံပွဲကိုဓာတ်ပုံနဲ့တကွ Twitter မှာတင်ထားတယ်လို့ရန်ကုန်အမေရိကန်တန်ယုံကလည်းမြန်မာဒီမိုကရေစီရေအတွက်အရေးကြီးတဲ့ကိုယ်စားလှယ်တွေနဲ့သူတွေ့ဆုံကြောင်းဒါရက်ရှိုလရဲ့ရေးသားချက်ကိုတွတ်တက်လူမှုကွန်ရက်ကနေပြန်ပြီးတော့မျှဝေထားတာဖြစ်ပါတယ
်။ဒေါ်ဆန်စုကြည်ရဲ့စီးပွားရေးချန်ပီယံအော်စတြေးလျနိုင်ငံသားကိုဆွဲထားတဲ့နိုင်ငံတော်လှည့်ဝတ်မှုဒီနေ့အပြည့်အစုံရှောက်လိုက်ခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်စုကြည်ရဲ့ချန်ပီယံရှောင်းတန်နယ်ပေါ်နိုင်ငံတော်လှည့်ဝတ်ချက်ဥပဒေချိုးဖောက်မှုနဲ့တရားစွဲထားတဲ့အမှုအတွက်နှစ်ဖက်ရှင်းနေတွေအင်းစိန်ထောင်အထူးတရားရုံးမှာဒီနေ့စက်တင်ဘာ22ရက်နေ့မှာအပြည့်အစုံရှောက်လိုက်ချက်တင်ခဲ့ကြတာပါ။စီဝိုင်းပညာရှင်ရှောင်းတန်ရဲ့ laptop computer ထဲမှာတွေ့ရတဲ့စာရွက်စာတမ်းတွေအရအခုလိုချိုးဖောက်တယ်ဆိုပြီးသူ့အပြင် NLD စိုးရလက်ထက်စီမံဘဏ္ဍာဝန်ကြီးတွေဖြစ်တဲ့ဦးစိုးဝင်ဦးကျော်ဝင်နဲ့ဒုဝန်ကြီးဦးဆိုင်အောင်တို့ကအမှုတွဲပြီးတရားစွဲထားတဲ့မှုဖြစ်ပါတယ်။ပုံမှန်အဖြစ်အပြည့်သက်ရှောက်လက်ချက်တင်ပြီးနှစ်ပတ်ကြာမှမိန့်ချလိမ့်ရှိပေမဲ့ Mr. တန်ရဲ့အမှုကိုလာမယ့် September 29ရက်နေ့မှာအပြည့်အစုံမိန့်ချကောင်းချမှတ်နိုင်တယ်လို့လည်းတရားရေးသတင်းရဲ့ကွက်လက်ကတိကတက်ဆထားကြပါတယ်ခင်ဗျာ။
မြန်မာနိုင်ငံကဒုက္ခသည်တောင်းနေချီထွက်ပြေးခိုလုံနေတဲ့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမီဇိုရမ်ပြည်နယ်ထဲမှာရှိတဲ့မီဇိုရမ်တက္ကသိုလ်မှာဒီပလိုမာဘွဲ့ပေးမဲ့မြန်မာဘာသာစကားသင်တန်းကိုအောက်တိုဘာမှာစပြီးတော့သင်ကြားပို့ချတော့မှာဖြစ်ပါတယ်။ချင်းရတက္ကသိုလ် ICA နဲ့မီဇိုရမ်တက္ကသိုလ်တို့ပူးပေါင်းစီစဉ်မှုနဲ့မြန်မာဘာသာစကားနဲ့ ဆက်ဆံနိုင်မှုစွန့်ရင်ဆိုင်ရာဘာသာရပ်ကိုပို့ချမှာဖြစ်ကြောင်းပူးတွဲကြေညာချက်မှာထုတ်ပြန်ပါတယ်။မီဇိုရမ်ပြည်နယ်ဟာမြန်မာနိုင်ငံနဲ့နယ်စပ်ချင်းမိုင်300ကျော်ထိစပ်နေတဲ့ပြည်နယ်ဖြစ်ပြီးဆက်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကလွှတ်တော်အမှတ် 2,000 ကျော်အပါအဝင်ဒုက္ခသည် 9,000 လောက်ခိုးလုံနေတယ်လို့အိန္ဒိယထုတ်သတင်းနေနဲ့မြန်မာနိုင်ငံဘက်ကအရက်ဖက်ဖွဲ့စည်းတွေကပြောပါတယ်။လက်ရှိမှာမြန်မာဒုက္ခသည် 3,000 ကျော်လောက်ဟောပြီးခဲ့တဲ့မေလကုန်လောက်ပိုင်းတုန်းကပြည်နယ်စုကထုတ်ပေးတဲ့နေထိုင်ခွင့်အတိမတ်ပြုတ်ဒီလက်မှတ်တွေကိုရထားတာဖြစ်ပါတယ်။
ကမ္ဘောဒီးယားမှာတော့လူမျိုးတုံးသက်ဖြဲ့မှုနဲ့ထော်ရန်တသက်တကျွန်းပြစ်ဒဏ်ချနေသူခမာနီခေါင်းဆောင်ရဲ့အယူခံကိုကုလဦးစီးတဲ့ခွန်ယုံကပယ်ချလိုက်ပါတယ်။ကမ္ဘောဒီးယားကွန်မြူနီခေါင်းဆောင်ဟောင်းကျူဆန်ဖန်ကကုလသမဂ္ဂကြောထောက်နှုတ်ခံပေးထားတဲ့နိုင်ငံတကာခွန်ယုံရဲ့တမိုင်းဝင်ဆုံးဖြတ်ချက်ကိုပြန်လျှော့ပေါ်ပေးဖို့နောက်ဆုံးအယူခံကိုဒီနေ့ချက်တာရင်းနဲ့ချနာပွဲမှာပယ်ချခံခဲ့ရတာဖြစ်ပါတယ်။ကမ္ဘောဒီးယားမှာ1985ခုနှစ်ကနေ1996ခုနှစ်အထိအုပ်စိုးခဲ့တဲ့ခမာနီဆိုးရခေါင်းဆောင်တူဖြစ်သူကျူဆန်ဖန်ကိုနိုင်ငံအတွင်းဗီယက်နမ်လူနည်းစုတွေပေါ်တပ်ဖြတ်ခဲ့မှုတွေ2018ခုနှစ်မှာလူမျိုးတုံးတပ်ဖြတ်မှုပါဝင်ချားမှုတွေနဲ့ထောင်ဒဏ်တသက်တကျွန်းပြစ်ဒဏ်ချမှတ်ခဲ့တာပါခမာနီကောင်းဆောင်တွေနဲ့နောက်ဆုံးသက်ရှိထင်ရှားချနေတဲ့ကျန်ဆန်ဖန်ကတော့သူ့မှာအပြစ်မရှိဘူးဆိုပြီးလူမျိုးတုံးတပ်ဖြတ်မှုအပြင်လူသားစုပေါ်ရာဇဝတ်ကျူးလွန်မှုနဲ့ဆေးရွာဇေယျမှုတွေအတွက်ပါအယူခံဝင်ခဲ့ပေမဲ့အလားတူပယ်ချခံခဲ့ရပါတယ်လူပေါင်းတသန်းခွဲထက်မနည်းသေဆုံးခဲ့ရမှုတွေနိုင်ငံတကာခုံရုံးကိုအမေရိကန်ဒေါ်လာ103အမေရိကန်ဒေါ်လာ338သန်းအကုန်ချခံပြီးနှစ်ပေါင်း16နှစ်ကြာအချိန်စစ်ဆေးကြားနာခဲ့တာလည်းဖြစ်ပါတယ်။ဒါပြီးမှအခုလိုနောက်ထပ်ကျွလွန်နှူးကိုပါပြစ်ဒဏ်နဲ့ချမှတ်ခဲ့တာပါခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့ဦးဝင်းမင်းတို့ပြပြပေးသွားတာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပြပို့ချက်တွေကိုတင်ပြပေးပါမယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်နေရာအတွက်မနစ်ကတင်သွင်းထားတဲ့ဝါရှင်တန်မြန်မာတန်ယုံကစစ်တမ်းမှုပုံမှုကြီးအောင်သူရင်းကိုပဲစစ်ကောင်စီကဆက်လက်အစိုးပြုထားတယ်လို့စစ်ကောင်စီပြောဝင်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်။ NUG ဘက်ကလည်းမနစ်ကထက်စာရင်ပြည်တွင်းမှာထိန်းချုပ်နိုင်တဲ့နေရာတွေပုံမှုရရှိလာနေတယ်လို့နိုင်ငံတကာရဲ့အသိမှတ်ပြုမှုပို့ပြီးတော့ရလာနေတယ်လို့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်။ဒီနေ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ Credential Committee ကနေထပ်မံဆုံးဖြတ်ရမယ်ဒီမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ကိစ္စအတွက် NUG နဲ့စစ်ကောင်စီဘာတွေပြင်ဆင်နေကြပါလဲ။မဲအင်ချင်းနိုင်ကပြောပြပေးပါမယ်ရှင်
။ကုလသမဂ္ဂနဲ့နှိစက်တဲ့သတင်းအရင်းမြစ်တွေမှာဖော်ပြထားတာကတော့ဒီနေ့အတွက်ကုလသမဂ္ဂ Credential Committee ဝင်6နိုင်ငံထဲမှာ American, တရုတ် Russia စတဲ့အမြဲတမ်းအဖွဲ့ဝင်3နိုင်ငံနဲ့အဖွဲ့ဝင်သစ်တွေအဖြစ် Angola, Austria, Guyana,Maldive, Uruguay နဲ့ Zambia တို့ဖြစ်တယ်လို့ဆိုပါတယ်။နှစ်စဉ်ပြုလုပ်နေတဲ့ကုလသမဂ္ဂအထွေထွေညီလာခံကနေရွေးချယ်ထားတဲ့ Credential Committee ဝင်တွေကနိုင်ငံတွေရဲ့ကိုယ်စားလှယ်တန်အမတ်တွေကိုအတည်ပြုတဲ့နေရာမှာ2021ခုနှစ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံနဲ့တာလီဘန်တွေပြန်ပြီးအုပ်ချုပ်တဲ့အာဖဂန်နစ္စတန်နိုင်ငံတွေအတွက်အငင်းပွားပွဲရာကိုယ်စားလှယ်ကိစ္စကိုမနစ်ကအစည်းအဝေးမှာအဆုံးဖြတ်မပေးဘဲရွှေ့ဆိုင်းခဲ့ပြီးလက်ရှိတာဝန်ယူထားတဲ့တန်အမတ်ကြီးတွေကိုပဲဆက်လက်အသိမှတ်ပြုထားခဲ့တာပါမြန်မာနိုင်ငံကိစ္စမှာတော့ဆက်လက်တာဝန်ထမ်းဆောင်နေတဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းက2021ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းခဲ့တဲ့စစ်ကောင်စီကိုဆန့်ကျင်ပြီးသူ့ကိုခန့်အပ်ခဲ့တဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့NLD အစိုးရကိုပဲကိုစားပြုလှုပ်ဆောင်နေတာဖြစ်ပါတယ်။စစ်ကောင်စီကတော့တမ်မတ်ကြီးဦးကျော်မိုးထွန်းကိုရာထူးကနေထုတ်ပယ်ထားပြီးနိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲထားပါတယ်။သူ့နေရာမှာအစားထိုးခံအပ်ဖို့ American ပြည်ထောင်စု Washington ကမြန်မာစစ်တပ်ရုံးရဲ့စစ်တပ်မှုဗိုလ်မှူးကြီးအောင်သူရင်ကိုမနစ်ကလေးက Credential Committee ကိုတင်သွင်းထားတာပါ။ဒီနေ့အတွက်လည်းသူ့ကိုဆက်လက်ထားရှိမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်။
မြန်မာနိုင်ငံအနေနဲ့ကတော့ကျွန်တော်တို့ရခင်ရတိုင်းကျွန်တော်တို့ကိုယ်စားလှယ်ပေါ့နော် AB ဖြစ်တယ်ဖျောက်နိုင်တဲ့ကိုယ်စားလှယ်ပေါ့ဆောင်ရွက်နိုင်မယ့်လိကနဲ့ဆောင်ပေးဖြစ်တယ်ဒါတော့ UN နဲ့လည်းကတော့သူတို့လှုပ်ဆောင်ခြင်းမလှုပ်ဆောင်ခြင်းကတော့သူတို့အပိုင်းမှာဖြစ်ပါတယ
်2020ပြည့်ရွေးကောက်ပွဲအနိုင်ရလွတ်တော်အမတ်တွေဥဆောင်ဖွဲ့စည်းထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကရောကုလသမဂ္ဂဘက်မှတရားဝင်ကိုစားပြုခွင့်ရရေးဘလို့အခြေအနေရှိနေပါသလဲNUG လူခွင့်ရေးဝင်ကြီးဦးအောင်မျိုးမင်းက VOA ကိုခုလိုပြောပါတယ
်ကျွန်တော်တို့ NUG ကိုအစိုးရတည်ရနေတဲ့အတိမတ်ပြုဖို့ကိစ္စကတော့တရင်တော့သူတို့ပြောပါတယ်နိုင်ငံကိုပဲအတိမတ်ပြုမယ်အစိုးရကိုအတိမတ်မပြုဘူးဆိုတဲ့အနေအထားမျိုးပေါ့နော်အဲ့တော့ဒါအရင်တော့ whole old school of thought ပါပြောမယ်ဆိုရင်တော့အစိုးရတည်ရဖြစ်ဖို့အတွက် area ရှိရမယ်ထိန်းချုပ်နိုင်မှုရှိရမယ်ဆိုတဲ့အကြောင်းအရာကိုတိကျထားတယ်ဒါပေမဲ့အခုချိန်မှာကျွန်တော်တို့ကဟိုတရားဝင် ပုကိုတော့ကျွန်တော်တို့ဒါဘယ်သူမှညှိလို့မရပါဘူး NUG ဟာဒီတကယ်တရားဝင်အစိုးရဖြစ်တယ်ဆိုတာပြနိုင်တယ်ဒါပေမဲ့ခုနပြောတဲ့ထိန်းချုပ်မှုတွေဒါနဲ့ပတ်သက်တော့အစိုးရတကယ်တော့လေပတ်မှုတွေအပိုင်းနေမှာတော့ကျွန်တော်တို့အခုဆိုရင်အရင်ကတည်းကပြောအားရှိပါတယ
်ဒါဆိုရင်ကော်မတီအနေနဲ့ဖက်ဖက်ကိုရွေးချယ်မလားဒါမှမဟုတ်မနစ်ကလိုပဲမဆုံးဖြတ်ပဲဆက်ပြီးအချိန်ရွှေ့ဆိုင်မလားဒါမှမဟုတ်မြန်မာနေရာအတွက်အလွတ်ထားမလားဥအောင်မျိုးမင်းရဲ့အမြင်ကတော့
ဒီ NUD ကြီးကိုကျွန်တော်တို့ဒီတရားဝင်အစိုးရဖြစ်ပြီးတော့ဥကြော်မိုးထွန်းကိုဆက်လက်ပြီးတော့ထားရှိခြင်းအဖြစ်ဘလိုမျိုးကုလသမဂ္ဂရဲ့ချာတာနိုင်ငံတကာရဲ့လူခွင့်ဆိုင်ရာလှုပ်ရှားမှုတွေအတွက်ဘလိုမျိုးကြိုးရှိရဆိုတဲ့အကြောင်းကတော့ကျွန်တော်တို့นี่มีๆเนี่ยติ๋นปะနေပါတယ
်စစ်ကောင်စီကတော့ကုလသမဂ္ဂဘက်ကကိုယ်စားလှယ်နေရာအတွက်အဆုံးဖြတ်ပေးပေးမပေးပေးသူတို့ကတော့အစိုးရတည့်ရနေနေကုလသမဂ္ဂကိုယ်စားလှယ်တွေကိုလက်ခံအတိမတ်ပြုအပြန်အလှန်ပူးပေါင်းဆောင်ရွက်နေတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်တချိန်တည်းမှာပဲကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံကိုကိုယ်စားပြုမဲ့အစိုးရအတိမတ်ပြုရေးဆုံးဖြတ်ချက်ကြာနေမယ်ဆိုရင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာပိုပြီးဆိုးလာမယ်လို့မြမရေးလေလာစောင့်ကြည့်နေသူတွေကသုံးသပ်ထားပါရဲ့ရှင
်။မင်းချင်းနိုင်ပြောပြသွားတော့ပါရှင်။အခုဆက်ပြီးတော့အလမေဟန်လေးဗန်ကောက်မှာဖမ်းဆီးထိန်းသိမ်းခံရတဲ့အကြောင်းကိုလည်းတင်ပြပေးပါမယ်။မြမစစ်တဲ့အာနာသိမ်းမှုကိုစတင်ကန့်ကွက်ခဲ့တဲ့ Miss Grand International 2020ရဲ့အလမေဟန်လေးဟာဗန်ကောက်သုဝနဘူမိလေးစိတ်မှာစက်တင်ဘာလ22ရက်မနေ့ကဖမ်းဆီးခံခဲ့ရပါတယ်။ဗီယက်နမ်နိုင်ငံကနေထိုင်းနိုင်ငံကိုအပြန်လေးစိတ်မှာသူ့ရဲ့နိုင်ငံကူးလက်မှတ်ကိုပျောက်ဆုံးစီးရင်အဖြစ်မြန်မာဘက်ကတိုင်ကြားထားတာကြောင့်မြန်မာနိုင်ငံကူးလက်မှတ်ရှိပါလျက်နဲ့ဖမ်းဆီးခံခဲ့ရတာလို့အလမေဟန်လေးက VOA မြန်မာပိုင်းကိုပြောပါရယ်သူ့ကိုဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောင်မအေးမာကအပြည့်စုံဆက်ပြီးပြောပြပါမယ်ရှင
်2020ခုနှစ်က Miss Grand International ပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်ခဲ့သူအလမေဟန်လေးဟာဗီယက်နမ်နိုင်ငံကနေထိုင်းနိုင်ငံကိုမနေ့ကဗုဒ္ဓဘူးနေ့ကပြန်ဝင်မှာထိုင်းလူဝင်မှုကြီးကြပ်ရေးရဲတွေကဖမ်းဆီးခဲ့ပါတယ်။သူမဟာ2021ခုနှစ်မတ်လ29ရက်နေ့ကထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့တဲ့ Miss Grand International 2020ပြိုင်ပွဲမှာ Stop the War and Violence ခေါင်းစဉ်နဲ့မြန်မာစစ်အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်ရင်းစစ်တပ်ရဲ့အကြမ်းဖက်မှုတွေကိုနိုင်ငံတကာသိအောင်ဖော်ထုတ်ခဲ့တဲ့အလှမယ်ဖြစ်ပါတယ်။အဲ့ဒီပြိုင်ပွဲကိုဝင်ဖို့အတွက်ထိုင်းနိုင်ငံကိုရောက်ရှိနေချိန်မှာစစ်ကောင်စီကသူ့ကိုဖမ်းဝရမ်းထုတ်ခဲ့တာကြောင့်သူဟာထိုင်းနိုင်ငံမှာပဲဆက်လက်ရှိနေတာဖြစ်ပါတယ်။ထိုင်းပြည်ဝင်ခွင့်ဗီဇာအတွက်ဗီယက်နမ်နိုင်ငံကိုခေတ္တသွားခဲ့ပြီးအပြန်မှာဗန်ကောက်လေစိတ်မှာဖမ်းဆီးခံရတာဖြစ်ပါတယ်။သူ့ရဲ့နိုင်ငံကူးလက်မှတ်ပျောက်ဆုံးကြောင်းမြန်မာရဲတပ်ဖွဲ့ဘက်ကတိုင်ကြားထားတဲ့အတွက်သူမဟာ passport ရှိနေရတဲ့အဖမ်းခံခဲ့ရတာဖြစ်ပါတယ်။အခုအခါမှာတော့ထိုင်းမှာဗီဇာနဲ့ဆက်နေထိုင်ခွင့်ရဖို့အတွက်ဗီယက်နမ်ဘက်ကဗီဇာကိစ္စသွားလုပ်ပြီးအပြန်မှာထိုင်းဘက်ရောက်မှထိန်းသိမ်းခံခဲ့ရတာဖြစ်ပါတယ်။အလှမယ်ဟန်လေးကို VOA ကဆက်သွယ်မေးမြန်းခဲ့ချိန်မှာအခုလိုပြောပြပါတယ်
။ဟုတ်ခဏထိန်းသိမ်းထားပါဗောနော်အခုကဒီမှာဗီယက်နမ်ကိုတွားပြီးတော့ဗောနော်အခုဗီဇာတိုးဖို့ဗောနော်ထိုင်းကိုပြန်လာတဲ့ချိန်မှာဟိုသူတို့ကဗောနော်ညီမရဲ့ဟို passport ပါဗောနော်ပျောက်ဆုံးစင်းနေမှာပါတယ်ဆိုပြီးတော့ဗီယက်နမ်ဘက်ကိုတင်ထားပါတယ်ဆိုပြီးတော့ဟိုထိုင်းဒေသကပြောလာပါတယ်ဗီယက်နမ်ဘက်ကိုသူတို့ဘက်ကပြန်ပို့မယ်ဗောနော်မနေ့ကတော့ဗီယက်နမ်ဘက်ကိုပြန်ပို့မယ်ပြီးတော့ဗီယက်နမ်ကနေမှတစ်ဆင့်မှာပြန်ပို့မယ်ဗောနော်ဗီယက်နမ်ဟိုက immigration နဲ့တစ်ဆင့် passport ကပျောက်ဆုံးစင်းနေဖြစ်နေတော့လေစာအုပ်ကမပျောက်ပဲနဲ့ပျောက်ဆုံးစင်းနေမှာတင်ထားတယ်ဗောနော်ကျော်အဲ့တော့ကိုညီမကမပြောင်းဘူးဆိုပြီးတော့သူတို့ဒီမနက်မှာအကန့်ဆုတ်တယ်ပေါ့နော်။ဆုတ်ပြီးတော့ refuse လုပ်တယ်ပြီးတော့ Indonesia ကိုမနေ့ရက်ဆက်တွေ့တာကျော် Indonesia ဘက်ကလည်းညီမဟိုထိုင်းအစိုးရဘက်ကညီမ information တွေကိုတင်ထားပေးတယ်ပေါ့နော်။တင်ထားပြီးတော့ညခေရလည်းသူတို့ဘက်ကနေတက်နိုင်မများ process တွေညီမ transfer ပေးနေတယ်ဆိုတော့ဒီမနက်တော့သူတို့ကထိုင်းကနေပြီးတော့မဖင်နိုင်ငံမှာမပို့ဘူးပေါ့နော်။အထူးသဖြင့်မြန်မာနိုင်ငံကိုမပို့ပါဘူးဆိုတဲ့ကတိကိုရထားတယ်ပေါ့နော်။
ဗီယက်နမ်ကသူမအပြန်မှာနိုင်ငံကူးစာအုပ်ရဲ့နံပါတ်အတိအကျနဲ့မြန်မာရဲဘက်က report လုပ်ပြီးတိုင်ကြားထားတဲ့အတွက်အလှမယ်ဟန်လေးဖမ်းဆီးခံခဲ့ရတာပါသူ့ကိုထိုင်းဘက်ကနေမြန်မာနိုင်ငံဘက်ကိုလွှဲပေးဖို့စစ်ကောင်စီဘက်ကရည်ရွယ်ထားပုံရတယ်လို့လည်းပြောပါတယ
်မြန်မာရဲဘက်ကအပြောက်စီရဲနဲ့တိုင်ထားဟုတ်သူတို့ဖြစ်ဖြစ်ချင်တာကတော့ထိုင်းကိုဝင်လို့မရလို့ရှိရင် process အတိုင်းဆိုလို့ရှိရင်ကိုလာခဲ့တဲ့နိုင်ငံကိုပြန်ရမယ်အဲ့တော့အနည်းလာခဲ့တာဗီယက်နမ်ချဲတခြားဗီယက်နမ်ကိုပြန်ရမယ်ဗီယက်နမ်မှာဒီမရဲ့ passport ကပျောက်ဆုံးစီးရင်ဖြစ်နေတယ်ပြောကြပေးကြဖောက်ဗီယက်နမ်အမြန်မာကိုပြန်ပို့ပါလေညီမအဲ့ဒါကိုမြန်မာဘက်ကမှန်းထားရမယ်ဒီပိုင
်းစစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ခဲ့တဲ့အလှမယ်ဟန်လေးဟာစစ်ကောင်စီကသူမကိုဖမ်းဝရမ်းထုတ်ထားတဲ့အတွက်သူမရဲ့အသက်အန္တရာယ်အတွက်မြန်မာနိုင်ငံကိုမပြန်ခဲ့ပေမဲ့မြမအရေးကိုတော့သူမအနေနဲ့စ ဆက်လုပ်နေတယ်လို့လည်းပြောပါတယ
်အဲညီမဘက်ကရောပထမကညီမဟိုအဲ့လောက်ထိတော့မမှန်းထားဘူးပေါ့နော်အဲ့လောက်ထိလုပ်တယ်ပထမကဟိုဝတ်တန်းပေါ့နော်မြန်မာမှာဝတ်တန်းထုတ်ထားရဲကျောင်းမြန်မာကိုပြန်လို့မရဘူးညီမတက်နိုင်တဲ့ပန်းနေညီမမြန်မာတော့ခုနေဆိုပြီးတော့ညီမဆုံးဖြတ်ထားရတယ
်အလှမယ်ဟန်လေးကိုစစ်ကောင်စီကတော့ပုံမှန်1-1နိုင်ငံတော်ပုံကံမှုနဲ့တရားစွဲဆိုထားပါတယ်သူမရဲ့နေအိမ်မှာလည်းရှာဖွေခွင့်နဲ့ဝန်မ်းစာတွေကိုလည်းကတ်ထားတယ်လို့လည်းသူမကပြောပါတယ်ဆီယနာသိမ့်ပြီးနောက်ပိုင်းတနည်းကြော်ကြာကာလအတွင်းအလှမယ်ဟန်လေးဟာထိုင်းနိုင်ငံမှာအလဲဗီဇာနဲ့နေထိုင်နေတာဖြစ်ပါတယ်ရှင
်မြန်မာအလှမယ်ဟန်လေးဘန်ကောက်လေဆိပ်မှာဖမ်းဆီးထိန်းသိမ်းခံရတာနဲ့ပတ်သက်ပြီးတော့ထိုင်းချီဆိုင်ဗီဒီယိုမြန်မာပိုင်းသတင်းတောက်မအေးမှာသတင်းပေးပို့ခဲ့တာပါရှင်အခုဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါစီအတင်းမာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တွေမှာစစ်ကောင်စီဘက်ကကုန်းချောင်းရေချောင်းလမ်းတွေကိုပိတ်ဆို့ပြီးစီးပွားရေးလုပ်ငန်းရှင်တွေနဲ့ဒေသခံပြည်သူတွေကိုချင်းချောင်းနေတာကြောင့်စားနပ်ရိက္ခာတည်ယူပို့ဆောင်ရေးအခက်ကြုံနေရတယ်လို့ဒေသခံတွေကပြောပါရယ်။ဒီရခိုင်ပြည်နယ်မြောက်ပိုင်းဒေသမြို့နယ်တချို့မှာပြီးခဲ့တဲ့လပိုင်းကစပြီးတော့အေးအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့ဒေသတွင်းစီးအတင်းမာမှုတွေလည်းကျိုးလာနေတာပါ။စစ်ကောင်စီဘက်ကငြင်းငြိမ်းညှိနှိုင်းနေတယ်လို့ပြောပေမဲ့လက်တွေမှာစစ်အင်အားတိုးချက်ပြီးဖိအားပေးတိုးလှုပ်လာနေတယ်လို့ရခိုင်ရေးသုံးသပ်သူတွေကပြောပါတယ်။ရခိုင်ဒေသဘက်ကအချင်းဒီသတင်းပေးပို့ချက်ကိုကိုစံကျော်ပြောပြပါမယ်ရှင်
။ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့စစ်တပ်အကြတိုက်ပွဲတွေတကြောပြန်ဖြစ်ပွားပြီးတဲ့နောက်ရခိုင်မြောက်ပိုင်းကဘူးပြီးတော့မောင်းတော့အပါဝင်မြို့နယ်အချို့ကကုန်းလန်းရေလန်းတွေကိုစစ်ကောင်စီဘက်ကပိတ်ပင်ထားကြောင်းရခိုင်တွေကပြောပါတယ်။စားနပ်ရိက္ခာတည်ယူခွင့်တွေပိတ်ပင်ထားတယ်လို့AA လက်နက်ကိုင်ဖွဲ့ကိုမထောက်ပံ့ဖို့စီးပွားရေးလုပ်ငန်းရှင်တွေနဲ့ပြည်သူတွေကိုချင်းချောက်တာတွေလည်းလုပ်နေတဲ့အကြောင်းရခိုင်စီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်။ဒါကြောင့်လဲစစ်ကောင်စီဘက်ကငြင်းချမ်းရေးဆွေးနွေးဖို့ကံလန့်ချက်ဟာအရာထင်ဖို့လွယ်မှာမဟုတ်ဘူးဆိုပြီးရခိုင်အရေးကြွင်ကျင်သူတူဖြစ်တဲ့ဥဖေတန်းကတုံ့တက်ပါတယ်
။ဒါငြင်းချမ်းရေးနေ့ဆိုတာပါဇက်ကငြင်းချမ်းရေးနေ့ဖြစ်ပြီးတော့ပြောပြီးတော့တကယ်တမ်းပြည်သူတွေရဲ့အဲနေရေးတိုင်းရေးစားရေးတောင်းရေးနေမျိုးစုံပေါ့နော်အခက်အခဲကြက်တက်ဖြစ်အောင်ရခိုင်မှာလုပ်နေတယ်ပေါ့အစီအမံတွေဖွင့်နေတယ်ပေါ့အဲအဲ့ဒါမျိုးနဲ့ဆိုရင်တော့ဒါကတောက်လျှောက်အာစစ်ပွဲတွေကိုဥတည်သွားမှာပဲအဲဆိုတဲ့အခါမှာသူတို့ညောင်မနဲ့အဲငင်းချမ်းရင်းနှစ်ဆိုတာလည်းအဲအတန်ကောင်းအောင်ပေါ့နော်ကြားကောင်းအောင်အတန်ကောင်းဖြစ်တာပဲဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်အသွားလာရေးပိတ်ပင်ပြီးရိတ်ခတဲ့ယူခွင့်တွေကန့်သက်ထားတာကြောင့်မောင်တော်မျိုးနဲ့မှာစားနေရိတ်ခတွေလည်းပြတ်တောက်နေတယ်လို့တရွာနဲ့တရွာတောင်ကူတန်းသွားလာခင်မရဘူးလို့မောင်တော်ဒေသခံအမျိုးသမီးတူဦးက VOA ကိုပြောပါတယ်
ဟိုရော်နဲ့ဒီရော်နဲ့ဖြည့်တင်းတော့လာခွင့်မပြုဘူးဟိုဖဲကနေဘူးတီတောင်ကနေမောင်တော့ကိုဖြည့်တင်းတော့လာခွင့်မပြုဘူးစစ်တုကနေပြီးတော့အဲအငုံမော်ဖဲကနေပြီးတော့မောင်တော့ဖဲမျိုးထစ်ကိုတော့လာမောင်တော့မျိုးဘော်ကိုတော့လာခွင့်မပြုဘူးလဲဒီကလည်းအကုန်လုံးပိတ်ထားတယ်ဟိုဖဲမှာအမေရှိတယ်ဒီဖဲမှာသာသမင်တွေရှိတယ်အဲ့လိုမျိုးအင်ကြွေးတွေနဲ့ဆိုတော့အမေနေမကောက်လို့သာသမင်တွေတော့လာခွင့်တော့မရှိတဲ့
တိုက်ပွဲတွေဖြစ်ပွားပြီးစေရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာ AA လက်နက်ကင်အဖွဲ့နဲ့ဓာတ်ရိုက်ဆက်သွယ်ပြီးဆွေးနွေးနေတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကမကြသေးခင်သတင်းပတ်အတွင်းက VOA ကိုပြောဆိုပါတယ်။ဒါပေမဲ့လည်း AA အဖွဲ့ဘက်ကတော့ဓာတ်ရိုက်ဆွေးနွေးမှုမျိုးတွေမရှိသေးဘူးလို့တုံ့ပြန်ထားပါတယ်။ရခိုင်အရေးကြွင်ကျင်သူဦးဖေတန်းကတော့စစ်ကောင်စီအနေနဲ့အမှန်တကယ်ငြိမ်းချမ်းရေးကိုလိုချင်တယ်ဆိုရင်တိုင်းရင်းသားလက်နက်ကင်အဖွဲ့တွေရဲ့သဘောထားကိုအလေးထားဖို့လိုမယ်လို့တုံ့တက်ပါတယ်။
အကျွန်တော်ကတော့ငင်းချမ်းရေးကိုမျှော်လင့်ပါတယ်အဲခြေလေးဖြစ်စီရှင်တယ်ဒါပေမဲ့တစ်ဖက်ကဒူရှင်နဲ့အခွင့်အရေးကိုတော့ရရတင်းတင်းပေးရလိမ့်မယ်အဲတိတ်ပြီးတော့မကြိုက်လို့ပေါ့နော်ဒီဖက်ကတောင်းဆိုတာကိုမကြိုက်တဲ့အတွက်နဲ့အဲဒါကိုစစ်ပွဲနဲ့ဖြေရှင်းတော့မယ်ဆိုရင်လည်းပဲအဲဒါစစ်ပွဲတွေဖြစ်လာမှာပဲစစ်ပွဲတွေဖြစ်လာမယ်ပြီးတော့ခုနကကျွန်တော်ပြောသလိုပေါ့နော်ဒီဖက်ကတောင်းဆိုတာကိုတော့သူတို့ဖက်ကဘာတောင်းဆိုနေတယ်ပေါ့နော်အဲဂရုစိုက်ဖို့လိုတယ်အဲဆွေးနွေးဖို့လိုတယ်ပေါ့လက်ရှိအာဏာရယူထားတဲ့အစိုးရတရားနေနဲ့အဲဒီဘက်ကတော်လန်နဲ့အင်အားစုအလားတူလက်နက်ကင်ပဲတော်လန်ဘယ်လိုပဲတော်လန်အင်အားစုတွေနဲ့ဆွေးနွေးဖို့ရဲရင်အင်ချပြဖို့အတောင်းရှိရဲအဲလိုဒါလုပ်နိုင်မယ်ဆိုရင်တော့ကျွန်တော်လမ်းစာတစ်ခုကိုရနိုင်တယ်လို့တော့ကျွန်တော်ယူဆပါတယ်ဟုတ်ကဲ့
ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ကုန်းလန်းရေလန်းပိတ်ပင်စစ်ဆေးတာတွေကြားမှာစစ်ပီးဒုက္ခတွေကိုအကူအညီပေးနေတဲ့အဖွဲ့အစည်းတွေလည်းတွာလာရေးကူညီရေးအခက်အခဲတွေကြုံနေရတဲ့အကြောင်းပြောဆိုပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ16ရက်နေ့ကတော့မြန်မာဖက်ချမ်းကမော်တာကြီးတွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုကြောက်လို့လူထိခိုက်ဒေဆုံးမှုတွေရှိခဲ့ပါတယ်။အဲဒီနောက်မြန်မာဘင်္ဂလားဒေ့ရှ်နယ်ကြားမှာဘင်္ဂလားဒေ့ရှ်ဘက်ကလုံခြုံရေးတိုးမြှင့်ထားတယ်လို့နှစ်ဖက်တန်တမန်အပြန်အလှန်ခေါ်ယူပြီးကန့်ကွက်တာရှင်းလင်းတာတွေလည်းရှိခဲ့ပါတယ်။မြန်မာဘက်ကရည်ရွယ်ချက်နဲ့လှုပ်ခဲတာမဟုတ်တဲ့အမှားဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကစက်တင်ဘာလ20ရက်နေ့ကတော့ပြောကြားခဲ့ပါတယ်။ရခိုင်လက်နက်ကိုင်အေအေအဖွဲ့ကိုငြိမ်းချမ်းရေးအတွက်ဖိတ်ခေါ်ခဲ့ပေမဲ့ အနေနဲ့နေကြားဆောင်ရေစကန်တွေကိုစတင်တိုက်ခိုက်ခဲ့တာကြောင့်ပြန်လည်တိုက်ခိုက်ရတာဖြစ်ပြီးဒီအတွက်လိုအပ်သလိုတုံ့ပြန်ဆောင်ရွက်သွားမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအင်ကာနေကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။အေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်သူကတော့စစ်ကောင်စီအနေနဲ့အမှန်တကယ်မျှများတတနဲ့တရ
ေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့ဒီရှမ်းပြည်နယ်မိုးပြေဘက်ကနောက်ဆုံးအခြေအနေကိုလည်းကြည့်အောင်ပါရှင်။ရှမ်းပြည်နယ်တောင်ပိုင်းမိုးပြေမြို့အတွင်းကစက်တော်ရဖုန်ကြီးကျောင်းထဲမှာမြန်မာစစ်တပ်ထိန်းသိမ်းထားတဲ့အရဲသား90ကျော်ထွက်ပြေးလွတ်မြောက်လာပြီလို့လွတ်မြောက်လာတဲ့ဦးစင်တပါက VOA ကိုပြောပါတယ်။ဖန်စီခံရတဲ့လူငယ်ပိုင်းတွေကို PDF တွေနဲ့ပတ်သက်မှုရှိမရှိစစ်ဆေးမြေမြန်ခံရတယ်လို့ပြောပါတယ်။ဒါပေမဲ့တခြားဖုံးတော်ကြီးကျောင်းဖြစ်တဲ့မွေတော်ကျောင်းမှာထိမ့်သိမ်းခံထားရတဲ့သူတွေကတော့အကျန်နေဆဲဖြစ်ပါတယ်။ဒီကျောင်းသတင်းပေးပို့ချက်ကိုတော့အလိမ္မာဆက်ပြီးပြောပြပါမယ်ရှင်
။စက်တင်ဘာလ19ရက်နေ့မနက်အစောပိုင်းမှာမြန်မာစစ်တပ်ကမိုးပြဲမြို့နယ်တဲကိုနယ်မြေရှင်းလင်းရေးထိုးစစ်ဆင်ပြီးစက်တော်ရဖုံးကြီးကျောင်းနဲ့မွေတော်ဖုံးကြီးကျောင်းတွေမှာခိုးလုံနေကြတဲ့အရက်သား100နီးပါးကိုအပြင်ထွက်ခွေမပေးဘဲထိမ့်သိမ်းခဲ့ပါတယ်။ဖန်စီခံရပြီးနှစ်ရက်မြောက်နေ့မှာဦးစင်းတွေနဲ့ကိုရင်အပါဝင်အရက်သားတွေထွက်ပြေးလာတဲ့အကြောင်းလွတ်မြောက်လာတဲ့ဦးစင်းတပါးကမိန့်ပါတယ်
။ဒီဆက်တော်ရဘုန်းကြီးကျောင်းမှာဖန်ခံရတာပါတယ်။သူတို့ဝင်လာတဲ့မနေ့အစောကြီးအဲဒီမနေ့ကအဲ့ရတော့မထကြသေးဘူးလာလာချင်းအဲတကားလာခေါ်တော့လူငယ်ပိုင်းတွေကိုအဓိကသူကခေါ်သွားတယ်ပေါ့အစီအစီနေမြန်မှုတွေလို့တော့ပေါ့။ဦးစင်းတို့ကနှစ်ရက်လောက်အတိတ်တိတ်ခံရပြီးတော့ကျန်ရတဲ့အဲ့ဒါသူလည်းတိုက်ပွဲလုပ်နေတယ်အဲ့ဒီနေ့အတွင်းမှာနောက်ဆုံးအနေနဲ့မနေနိုင်တော့မနေနိုင်တော့တဲ့ဆုံးစင်းတော့မရမကထွက်သွားတယ်ညနေပိုင်းမရမကထွက်လာတယ်ကိုညနေပါဦးစင်းကလည်းပါအလုံးလေးပါရှိတော့တကယ်တမ်းမှလေအကြီးရောအမြင်ရောအကုန်လုံးဆိုရင်ငါဆုံးတင်တော့တယ်ကမှအကုန်လုံးထွက်လွတ်အောင်ဆက်လိုက်တယ်ကြောက်မှကြံတော့
ဖန်စီထိမ့်သိမ့်ခံရတဲ့အဓိကလူငယ်တွေကို PDF လမ်းနက်ကိုင်အဖွဲ့တွေနဲ့ပတ်သက်မှုရှိမရှိစစ်ကောင်စီကစစ်ဆေးမေးမြန်းခဲ့တယ်လို့ဦးစင်းကပြောပါတယ်
ဒီကတော့မြန်မာနေရာပြည်သူအဲ့ဒီနဲ့ဆက်တယ်ရှိလား။ပါညာရောအဲ့ဒါမဟုတ်ဘူးသန့်ချေထောက်ခဲ့ရင်လည်းဒီအမှန်နဲ့ဘူးဆိုတော့အဲ့ဒီလိုအလုံးပြောတာရှိတယ်။ဒီတော့ရှိခဲ့လို့ဒါနဲ့သူကစီးလေးဆောင်ပြည်သူကပါတခုအနေနဲ့သူတို့အတုချတော့တာဟိုပုံစံမျိုးတော့ရှိတယ်
စစ်တော်ရဖုံးကြီးကျောင်းမှာဖမ်းဆီးခံရသူတွေလွတ်မြောက်လာကြပေမဲ့မွေတော်ဖုံးကြီးကျောင်းတွေမှာထိမ့်သိမ်းခံထားရသူတွေအခြေအနေကိုတော့မသိရသေးဘူးလို့ပြောပါရယ်စစ်ဘေးရှောင်တူကထွက်ပြေးလွတ်မြောက်လာသူတွေအများစုကကြောက်လန့်ခြောက်ခြားနေကြတယ်လို့ပြောပါတယ်
။တိုက်ပက်ကျရဲ့ကြတော့ကိုလုံးထွက်ပြေးကြတော့ဗောနော။တယောက်ထွက်ပြေးတာကိုလုံးကဝိုင်းပြီးထွက်ပြေးကြတယ်သူကတိုက်ခိုက်ရေးလုံးနေတဲ့ချိန်ကသူတို့လွတ်အောင်ပြေးတယ်ဗော။အဲထိလမှုတော့တိတ်နေတယ်အခုဥပဒေနဲ့တိတ်ပြီးနေမကောင်းဖြစ်နေတယ
်။ထိမ့်သိမ့်ခံရတဲ့ကာလမှာစစ်တပ်စားဖို့ထမင်းဟင်းချက်ပြုတ်တာတွေလုပ်ပေးရပြီးကန့်သက်တားမြစ်တာတွေခံခဲ့ရတယ်လို့မိုးပြည့်ပြည်သူကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံတူကပြောပါတယ်
။ဒီလာမယ့်ဒီကြည့်တော့ဒီကြည့်တော့ကြံတော့ဗောနော်ကြံတယ်။ကောင်းကြည့်ဒီဝိုင်းမှာသူကမနေရောကလေးနဲ့ကြည့်ကြည့်တော့ပေါ့ဗောတချို့ကြံကြည့်တယ်တော့ဗောနော်သူဘေးမှာတော့ရှိတော့သူကလွတ်ရလက်ချောင်းဆိုပြီးခွဲကြတော့ဗောနော်အတိအကျင်းထွက်ဘူးဒီနေ့သူတို့ကိုဟိုဘယ်လိုပြောအကန့်တန့်နဲ့ဟိုဒီနေ့ချက်ခိုင်းတယ်သူစားဖို့အတွက်ပေါ့နော်ပြည်သူချိဆောင်စားဖို့အတွက်ပေါ့နော်ဒီနေ့ပဲအကန့်တန့်နဲ့စားရတယ်ပေါ့နော်ပေါ်လီသွားတော့မှလေးချင်ခင်မှာပဲသွားရတော့ပေါ့နော်အကုန်လုံးသူတို့ကချက်အောင်ပါတယ်တကားပေါက်လေးလည်းဒီပေါက်လေးလည်းအကုန်လုံးပိတ်စီထားတော့ပေါ့နော
်မိုးပြည့်ညွန့်နဲ့နေနေရှင်းလင်းရင်စစ်စင်တဲ့အချိန်အရက်သားတွေကိုဖုံးတော်ကြီးအကြောင်းမှထိန်းသိမ်းထားရတဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်ထားတာမရှိသေးပါဘူးထိန်းသိမ်းခံရတဲ့အရေးအတွက်နဲ့ပတ်သက်လို့ VOA အနေနဲ့တိကျအတည်ပြုချက်လည်းမရရှိပါဘူးမိုးပြည့်ပြည်သူကာကွယ်ရေးတပ်ကတော့ကြံတဲ့မွေတော်ဖုံးတော်ကြီးအကြောင်းနဲ့မှထိန်းသိမ်းခံထားရတဲ့သူတွေဘေးကင်းကင်းနဲ့ပြန်လည်လွတ်မြောက်ဖို့ဆက်လက်ကြိုးပမ်းသွားမယ်ဆိုပြီးပြောဆိုပါတယ်ရှင်
ဒါကတော့လက်နက်ကင်ပြိပတ်ခါတွေဖြစ်နေတဲ့ရှမ်းပြည်နယ်မိုးပြဲမြို့မှာဒီဘုံကြီးကျောင်းဝင်းထဲမှာထိမ့်သိမ်းခံထားတဲ့သူတွေထွက်ပြေးလွတ်မြောက်လာတဲ့အကြောင်းအလိမာကပြောပြပေးသွားတာပါ View American တန်ရဲ့စက်ပြမာလာ22ရက်ကြာတာရင်းညချမ်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမတို့ရဲ့အစီအစဉ်တွေကိုတော့ည10:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါမကြခင်မှာတော့အပတ်စဉ်ကဏ္ဍတွေတင်ဆက်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One Click Cloud Chat နဲ့ယုံနေကဘာရရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။အဲချင်းပဲနေရာကပဲဖြစ်ဖြစ် VUE Plus Application ကိုဒေါင်းလုဒ်ရယူပါ။
မင်္ဂလာညချမ်းပါရှင်စက်တင်ဘာလ22ရက်ကြာသာရီည VOA Radio အစီအစဉ်လေးကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 51နဲ့လိုင်းလက်မီတာ190ရူကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကြာသာရီညတိုင်းမှာပုံမှန်တင်ဆက်ပေးနေတဲ့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်စမ်းမရေးကဏ္ဍနဲ့တိုင်းရင်းသတင်းတော်အစီအစဉ်လေးကိုတင်ဆက်ပေးသွားမှာပါဒီထဲကမှအရင်ဆုံးဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်ကစစ်ရေးနဲ့နိုင်ငံရေးဆက်ဆက်မှုအခြေအနေတွေကိုဦးအောင်ခင်ကသုံးသက်ရေးသားထားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ဆက်ထားပါရရှင
်။လူငယ်တဲ့ဩဂုတ်လကုန်မှာမြန်မာဘင်္ဂလားဒေ့ရဲ့ငယ်ချမ်းမှတ်တမ်းအမှတ် BP40 မှာနေရာယူထားတဲ့နေချမ်းဆောင်ရဲတပ်ဖွဲ့ကိုအေးရခိုင်တပ်ကတိုက်ထုတ်လိုက်တဲ့အတွက်နေကြားစခန်းပြန်လည်ရရှိရေးအတွက်စစ်ကောင်စီဘက်ကဆောင်ရွက်နေကြောင်းစက်တင်ဘာ2ရက်နေ့ထုတ်မြမအလင်းသတင်းစာမှာမြေပုံနဲ့တကွဖော်ပြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲပြင်းထန်လာတဲ့အတွက်စစ်ကောင်စီတပ်ကအေးအေးနဲ့ဓာတ်ရိုက်ဆက်သွယ်နေတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောကြောင်းစက်တင်ဘာ2ရက်နေ့ကပေးပို့တဲ့သတင်းလွှာမှာဖော်ပြပါတယ်။လုံခြုံရေးအတွက်စီရေးအရာတုံ့ပြန်တာရှိသလိုငြိမ်းချမ်းရေးဆွေးနွေးနိုင်မှုလည်းဆက်သွယ်မှုတွေလုပ်နေတယ်လို့စစ်ကောင်စီဘက်ကဆိုပါတယ်အေးနဲ့ရခိုင်အမျိုးသားအဖွဲ့ချုပ် ULA ရဲ့လုပ်ငန်းတွေကိုစစ်ကောင်စီကဝင်ရောက်နှောက်ယှက်ပြီးစစ်ကြောင်းထိုးလာတဲ့အတွက်တိုက်ပွဲတွေဖြစ်ရတာလို့အေးပြောခွင့်ရပုဂ္ဂိုလ်ဦးခိုင်သူခါက VOA ကိုပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလဲဝမြို့နယ်မှာနေဆန်းပိုင်းကစပြီးစစ်ကောင်စီတပ်နဲ့အေအေတပ်တို့အကြားစစ်ရေးတင်းမာမှုတွေရှိလာတဲ့အတွက်အပြန်အလှန်ဖမ်းဆီးမှုတွေနဲ့တိုက်ပွဲတွေပြန်လည်ဖြစ်ပွားပါတယ်
။ဘင်္ဂလားဒေ့ရှ်နယ်စပ်မှာစစ်ကောင်စီဟာနေကြားဆောက်စခန်း9ခုကိုဆွန့်လွှတ်လိုက်ရတယ်လို့ဦးခိုင်သူခပြောတာကိုစက်တင်ဘာ3ရက်ထုတ် DMG online သတင်းမှာဖော်ပြပါတယ်။ချင်းပြည်နယ်ပလဲဝါမြို့နယ်မှာစစ်ကောင်စီတပ်စခန်း5ခုနဲ့မောင်နှုံးမြို့နယ်မှာစခန်း2ခုကိုအေရခိုင်တပ်ဖွဲ့ကသိမ်းပိုက်လိုက်တယ်လို့စက်တင်ဘာလ15ရက်နေ့ထုတ်အေယာဝတီသတင်းမှာလည်းဖော်ပြပါဗျ။စစ်ကောင်စီဘက်ကဂျက်လီရင်နဲ့ရဟတ်ရင်တွေတုံးပြီးပြန်လည်တိုက်ခိုက်နေတယ်လို့ဆိုပါတယ်။စစ်ကောင်စီဟာရေချောင်းကုန်းချောင်းကနေစစ်တီနဲ့လက်နက်အင်အားဖြည့်တင်းနေတာကြောင့်နေရာအနှံ့မှာတိုက်ပွဲကြီးတွေဖြစ်ပေါ်လာနိုင်တယ်လို့စက်တင်ဘာလ14ရက်မှာအေရခိုင်တပ်ကသတိပေးစာထုတ်ပြန်ထားပါတယ်။အထက်ပိုင်းအိန္ဒိယနယ်စပ်မှာလည်းတိုက်ပွဲပြင်းထန်တယ်လို့ဆိုပါတယ်။နယ်စပ်ကိုချုပ်ကင်နိုင်ရင်အကျိုးခံစားရမှာမို့ကြိုးပမ်းနေကြတာဖြစ်ပုံရပါတယ
်။မုံတော်အခြေအနေကိုခြုံငုံကြည့်ရင်ရခိုင်အမျိုးသားအဖွဲ့ချုပ် ULA နဲ့အေးအေးရခိုင်တပ်ကအုပ်စိုးထားတာတွေ့ရလို့ဘာပဲလုပ်လို့အေးအေးနဲ့ညှိနှိုင်းရမယ့်အခြေအနေပဲလို့မုံတော်မျိုးနဲ့ပြည်နယ်လွတ်တော်အမဟောင်းဦးမောင်အောင်ပြောတာကို DMA online သတင်းမှာဖော်ပြပါတယ်။လွန်ခဲ့တဲ့အနှစ်90ကျော်ကတီထောင်ခဲ့တဲ့ရခိုင်လွတ်မြောက်ရေးတပ် ALA နဲ့ရခိုင်ပြည်မှာ2004ကတည်းကတီထောင်ခဲ့တဲ့ရခိုင်မျိုးသားကောင်စီ ANC ဆိုတဲ့လက်နက်ကိုင်အဖွဲ့တွေရှိပေမဲ့အင်အားဟာရာကနားနောက်သာရှိတာမို့စစ်ကောင်စီကိုရှင်းပြိုင်နိုင်သူဟာအေးရခိုင်တပ်တစ်ခုတည်းရှိတယ်လို့ပြောနိုင်ပါတယ်။အေးဟာပြည်သူလူထုရဲ့ထောက်ခံမှုကိုအများဆုံးရထားပါတယ်။
စီလီလုံးအရေးတော်ပုံနောက်ပိုင်းထွက်ပေါ်လာတဲ့ရခိုင်နိုင်ငံရေးပါတီတွေနဲ့ NLD အဖွဲ့ချုပ်အကြားယုံကြည်မှုမတီးဆောက်နိုင်တာဟာ NLD ရဲ့အားနည်းချက်တစ်ခုဖြစ်တယ်လို့သုတေသီကိုကျော်စန်းလှိုင်ကမှတ်ချက်ချတာကိုဩဂုတ်လ22ရက်နေ့ထုတ် USIP စာရမ်းမှာဖော်ပြပါတယ် ALD ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဟာ NLD ကိုအပြည့်အဝထောက်ခံခဲ့ပါတယ်ဒါပေမဲ့2010ရွေးကောက်ပွဲကို NLD သပိတ်မှောက်တဲ့အခါပါတီဝင်အချို့ဟာရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကခွဲထွက်ပြီး RNDP ရခိုင်အမျိုးသားတိုးတက်ရေးပါတီအနေနဲ့ရွေးကောက်ပွဲဝင်တဲ့အခါနေရာအများစုကိုအနိုင်ရရှိခဲ့ပါတယ်။2015ရွေးကောက်ပွဲမှာဒေါက်တာအေးမောင်ရဲ့ RNDP နဲ့ဦးအေးတောင်ရဲ့ ALD ပါတီပူးပေါင်းပြီးရခိုင်အမျိုးသားပါတီ AMP ဖွဲ့တဲ့အခါရခိုင်မှာအမတ်အများဆုံး အနိုင်ရတဲ့ပါတီဖြစ်လာပါတယ
်ဒါပေမဲ့ ANP ရခိုင်အမျိုးသားပါတီဝင်ကိုပြည်နယ်ဝန်ကြီးချုပ်ခန့်ဖို့ NLD အစိုးရညှင်းဆန်တဲ့အခါပါတီချင်းပြိုင်ဆိုင်မှုရှိလာပြီး ANP ပါတီသုံးပိုင်းကွဲသွားပါတယ် ALD ရခိုင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြန်လည်ထွက်ပေါ်လာပြီးဒေါက်တာအေးမောင်က EFP American Front ပါတီရခိုင်ဦးဆောင်ပါတီကိုတီထောင်ပါတယ်NLD ကိုမကျေနပ်တဲ့ရခိုင်ပါတီတွေပါ2018မှာ AA ရခိုင်တပ်နဲ့စစ်တပ်တိုက်ပွဲဖြစ်တဲ့အခါမှာ NLD အစိုးရကစစ်တပ်ဘက်ကရပ်တည်ပြီး AA ကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ပါတယ်2020ရွေးကောက်ပွဲမှာရခိုင်မဲဆန္ဒရှင်၄ဘုံ၃ဘုံလောက်မဲပေးခွင့်ပိတ်ပင်ခံရပါတယ်ဒါကြောင့်စစ်ကောင်စီတက်လာတဲ့အခါမှာຫນွေဦးတော်လှန်ရေးကိုရခိုင်ကဦးစားမပေးတဲ့အပြင်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိလာတာဖြစ်ပါတယ် ANP ပါတီဝင်ဒေါ်အင်းနုစိန်နဲ့ဦးဇော်အေးမောင်ဟာစစ်ကောင်စီဝင်တွေဖြစ်လာပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရကို NLD နဲ့အတူတူပဲလို့ ANP ALD နဲ့ AFP စတဲ့ရခိုင်ပါတီတွေကတတ်မှတ်ပါတယ်ဒါပေမဲ့ AA ရခိုင်တပ်တော်ကိုထောက်ခံသူများလာတာနဲ့အတူနိုင်ငံရေးပါတီတွေကိုယုံကြည်သူနေပါလာပါတယ်ဧကတော့ NUG နဲ့ဆက်ဆံပြီးຫນွေဦးတော်လိုင်းရေးကိုကူညီထောက်ပံ့နေပုံရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမကြီးတုံသက်ချက်နားဆင်ကြကြတာပါရှင်မကြခင်မှာတိုင်းရင်းသတင်းလောအစီအစဉ်ကိုလည်းတင်ဆက်ပေးပါမယ်အခုကတော့ကျမကြီးကဏ္ဍအလက်ကြပါပြီမြမနိုင်ငံထဲမှာ COVID-19ယောဂပြန်ပြီးတော့အဖြစ်များလာတဲ့အချိန်ယောဂပြင်းထန်ပြီးအသက်မဆုံးရှုံးရအောင်ကာကွယ်ဖို့အဓိကကျလာတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါရယ်ဒီအတွက်ကိုဗစ်ကာကွယ်ဆေးရနိုင်တာကိုအမြန်ထိုးပြီးမကူးဆက်အောင်ကာကွယ်ဖို့နဲ့လိုအပ်သူတွေအနေနဲ့ကုသဆေးကိုဆရာဝန်ညွှန်ကြားချက်နဲ့တောက်တင်ပါရယ်ဒီအကြောင်းနယူးယောက်မြို့ Week of Health ဆေးရုံကညွှန်ကြားရေးမှုနဲ့ကိုဗစ်လူနာတွေကိုဖုန်းကနေတဆင့်ကူညီပေးနေတဲ့ကူးဆက်ယောဂအထုကဒေါက်တာဆရာတက်ကိုဦးဝင်းမင်းကမေးမြန်းတင်ဆက်ထားပါရယ်ရှင်
โอเคดร.ဇေတက်ခင်ဗျာကျွန်တော်တို့အခုမြန်မာနိုင်ငံမှာကိုဗစ်ပြန်အဖြစ်များလာတယ်ပေါ့နော်အဲ့တော့နိုင်ငံတကာမှာလည်းဒီအလားတူဖြစ်လာခဲ့တာရှိတော့နောက်ဆုံးနိုင်ငံတကာမှာတွေ့ရှိထားချက်တွေအရပေါ့နော်မြန်မာနိုင်ငံအတွက်အဓိကအကြံပေးမယ်ဆိုလို့ရှိရင်ဘာကနေဆရာစပြီးတော့ရှင်းပြချက
်အခုကတော့ကိုလည်းသိပါတယ်ဒီမှာကိုဗစ်ဖြစ်နေတာဒီမှာတော်တော်လေးတော့များတာပေါ့နော်များတာဆိုတာဒါပေမဲ့လည်းလူတွေကသိပြီးတော့ဒုက္ခရောက်တဲ့လူကရန်နည်းတော့တော်တော်လေးနည်းပါတယ်ကျွန်တော်တို့ဒုက္ခရောက်တာဆိုကျွန်တော်ထင်တယ်ဒီကိုဗစ်ကြောင့်အသက်ဆုံးရှုံးတာဆိုကျွန်တော်မတွေ့ရတာတော်တော်ကြာလာပြီပေါ့နော်ဒါပေမဲ့လည်းအဲကျွန်တော်ကြားရတာတော့ပမာဏနိုင်ငံမှာအသေးပြောက်လေးတော့ရှိတယ်လို့တော့ပြောကြတယ်ပေါ့နော်ဒါတော့အတိအကျရလို့ကျွန်တော်လည်းမသိပါဘူးဆိုတော့ဘာကြောင့်အသေးပြောက်ပြီးရှိလာနိုင်တယ်လဲပေါ့လေဆိုတော့အသေးပြောက်ဖြစ်လာနေတဲ့ပိုင်းကနံပါတ်1ကတော့ဗက်ဆင်းမထိုးထားတဲ့လူတွေပေါ့လေဗက်ဆင်းမထိုးထားတဲ့လူတွေကတော့ဒီနိုင်ငံမှာတော့85ရာခိုင်နှုန်းကျော်တယ်လို့အစိုးရတရားဝင်ကိုပြောတယ်ပေါ့လေအနည်းဆုံးတော့နောက်တစ်ခုကဟိုသူတို့ကတော့အနည်းဆုံးတစ်လုံးထိုးထားတယ်ပေါ့နော်ဒီနိုင်ငံမှာတော့တစ်လုံးတော့မဟုတ်ပါဘူးများဆိုတာနှလုံးပေါ့ကျွန်တော်တို့ဒီနိုင်ငံအစီအရာဆိုနှလုံးပေါ့နော်ဆိုတော့ကျွန်တော်ကနှလုံးဆိုရင်ဒါပထမ package လို့သုံးလိုက်တာပေါ့လေဆိုတော့ထိုးထားတယ်ပြီးလို့ရှိရင်သူတို့က booster ထိုးထားတယ် second booster ကိုလိုတဲ့လူတွေကိုသူတို့ပေးထားတယ်အခုကတော့တတိယဆိုကျွန်တော်တို့ကတကယ်တော့ပြောလို့ရှိရင်တတိယတစ်လုံးလို့သူတို့ကပြောတာပေါ့နော် third booster သုံးတာပေါ့နော်third booster ဆိုတော့ကျွန်တော်တို့ကတော့ဒါပထမဆုံးအချိန် bivalent ကိုကျွန်တော်တုံးလိုက်တာပေါ့ဒီနိုင်ငံမှာတော့ဒီဆိုတော့နှစ်မျိုးထည့်ထားတယ်ပေါ့နော်ဆိုတော့ပြန်ပြီးတော့ခြုံပြီးတော့ဗမာပြည်သူလူတွေနေနေနဲ့ပြောရလို့ရှိရင်တော့နံပါတ်1ကတော့ vaccine ထိုးပါပထဝီသေးတဲ့လူတွေရှိလို့ရှိရင်လည်းထိုးလို့ရနေတဲ့အနေအထားတစ်ခုရှိတဲ့ vaccine ကိုထိုးပါ Sinovac ဖြစ်ဖြစ် Sinopharm ဖြစ်ဖြစ်ဒါမှမဟုတ်လို့တခြားဖြစ်ဖြစ်ပေါ့နော်တစ်ခုမဟုတ်တစ်ခုကိုတော့ထိုးပေးပါဘာလို့လဲဆိုတော့ vaccine ထိုးရလို့ရှိရင်protection ဘယ်လောက် percentage ပဲရတယ်ပဲဖြစ်ဖြစ်ပေါ့နော် covid ကြောင့်အထူးကြမ်းဆောင်သွားတာတို့ respirator လို့ခေါ်တဲ့အသက်ရှူဆက်ပေါ်ရောက်သွားတာတို့ oxygen အញ្ញံကိုလိုအပ်တဲ့ဟာတို့ဒီအပိုင်းနေဟာ vaccine နဲ့ပဲကာကွယ်လို့ရပါတယ
်ဟုတ်ကဲ့ဆရာတော့ဒီနေ့မှာဆရာရေကာကွယ်ဆေးအပြင်ပေါ့နော်ပုံမှန်ကာကွယ်ရေးလုပ်ငန်းတွေအတွက်ကိုဆရာပါထပ်မှခြင်းနေလဲ
လူစုလူဝေးတွေပေါ့နော်ဒါကတော့လည်းကိုယ်လည်းသိပါတယ်ဒီနေ့ဒီချိန်မှာရှောင်ရှားလို့မရတော့ဘူး covid ဆိုတော့ဘာမှဟုတ်ဒီနိုင်ငံမှာဆိုရင်ဘာမှဟုတ်ရှိတော့အနေအထားတစ်ခုကိုဖြစ်နေတဲ့အပိုင်းပေါ့နော်ဆိုတော့ကျွန်တော်ပြောချင်တာဆေးကိုထိုးပါရနိုင်တဲ့အနေအထားကိုရသလိုထိုးပါ ဒီနိုင်ငံမှာလည်းရှိပါတယ်ကိုယ်မထူးထားတဲ့လူတွေကျွန်တော်အစီမှာလုံခဲ့တဲ့နှစ်ပတ်လောက်ကဆိုရင်ဟွာရီတယောက်ပေါ့နော်အသက်80ပါပဲစီမထူးတော့ဘူးဗျာကျွန်တော်မျက်စိရှိမှာတော့လာတော့တော့ဘယ်လောက်မဆိုးပါဘူးအပြည့်ပြည့်နဲ့ဆိုးဆိုးလာတာကံကောင်းတော့မှဆိုရနေပါပဲနောက်ဆုံးကျွန်တော် respirator body တော့မတင်ဘူးကျွန်တော်အဲ့တယောက်ကတော့ကျွန်တော်အတွက်စိတ်အဖြစ်ဆုံးပေါ့နော်လုံခဲ့တဲ့နှစ်လောက်ပြန်ပြောရလို့ရှိရင်နောက်ဆုံးကျွန်တော် 60 လီတာအောက်ဆီဂျင်လောက်ပြီးတရားရခဲ့တော့60လီတာပေးပြီးတော့ကျွန်တော် steroid နဲ့ကျွန်တော် treat လိုက်တဲ့အခါမှာ ACC ပါပဲအောက်ဆီဂျင်မလိုပဲအိမ်ပြန်သွားတယ်ဆိုတော့ဆေးမထိုးတော့လို့ရှိရင် sick ဖြစ်နိုင်တယ်ဒါအမှန်တရားပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီယောဂဖြစ်မဖြစ်တီးဖို့အတွက်ရောစစ်ဆေးတင့်တဲ့အပိုင်းနဲ့ပတ်သက်လို့ဘယ်လိုအကြံပြုချင်တယ်လဲဆရာ
ဒီမနိုင်ငံမှာလည်းကိုယ်ကိုယ်တိုင်အိမ်မှာစစ်လို့ရတဲ့တက်စီလည်းပေါ်နေပါတယ်ရှိလည်းရှိပါတယ်စစ်ကြည့်ပါpositive ဖြစ်မိသားစုနဲ့ဖွဲ့နေကြတာပေါ့လေအများစုကပြောတယ်ကျွန်တော်တို့ဘယ်နည်းလောက်ထိနေသင့်တယ်လဲပေါ့နော်ကျွန်တော်ကတော့ဒီနိုင်ငံရဲ့ principle အရပဲကျွန်တော်ပြောတာပါကျွန်တော်ကတော့5ရက်တော့အနည်းဆုံးနေစီချင်တယ်ပေါ့လေ positive ဖြစ်တဲ့နေရာနေဒါမှမဟုတ်လေအဲ့5ရက်အတွင်းမှာချောင်းထက်ဆိုးနေရင်တော့နည်းနည်းပူပြီးတော့နေရမှာပေါ့နော်ဘာလို့ဆိုချောင်းဆိုးနေတော့ကူတာပေါ့လေဆိုကိုကိုယ်တိုင်အပြင်ကိုမသွားဘူးကိုယ်အိမ်ထဲမှာပဲကိုနေတယ်မျက်နှာကို face mask တွေအုပ်ထားမယ်လက်တွေကိုတနေတဲ့လောက်ဆေးတယ်ဒါတွေလုပ်လို့ရှိရင်တော့တခြားလူတွေလည်းမကူပါဘူ
းဟုတ်ကဲ့ဆရာအဲ့ဒီတော့ဒီယောဂဖြစ်ပြီးတာကိုသိတဲ့အချိန်မှာပေါ့နော်ဒီကုသမှုဘိုင်းနဲ့ပတ်သက်လို့ရော
11နာရီလည်းလျှောက်ကူပါကျောင်းဆိုရင်ကျောင်းဆိုတဲ့ဆေးကိုကူပါနာစီရင်နာစီတဲ့ဆေးကိုကူပါဖြစ်လို့ရှိရင်တက်ကျွမ်းတော့နားလေတော့နော်ဆရာဝန်တွေဆရာမတွေကုနာပြုတွေဆေးအကူတွေသူတို့နေပါအင်တာနက်ပေါ်မှာတွေ့တဲ့ message တွေတို့ဟိုလူပြောလို့ဒီလူပြောလို့ဒီလိုဟာမျိုးတွေကိုတော့ရှောင်ရှားလို့ရှိရင်တော့ဒုက္ခရောက်ခြင်းဟာကျွန်တော်လေးတို့ကပြဿနာဖြစ်တဲ့ဟာကိုကျွန်တော်ကာကွယ်နေပ
ါဟုတ်ကဲ့ဆရာနောက်ရောအကြံပြုဖို့ရှိသလားဆရာ
နောက်ဆုံးတစ်ခုကတော့ဈေးတောက်တဲ့အပိုင်းတွေပေါ့နော်ဒီပမာနိုင်ငံမှာလည်းတောက်နေကြတဲ့ဈေးတွေရှိပါတယ်ကျွန်တော်ဒီနိုင်ငံမှာလည်းပေးပါတယ်ဈေးက2မျိုးရှိပါတယ် one is for the Passover လို့ခေါ်ပါတယ်နောက်တစ်ခုကတော့ပမာနိုင်ငံမှာ Monopoly Previous ဆိုတဲ့ဈေးတောက်တူရှိပါတယ်ဒီဈေးတွေကဒီအမြဲတမ်းတောက်ဆရာလေလိုချင်မှတော့လိုတာပါနံပါတ်1ကဒီဆရာဝန်ကိုမပြောဘဲနဲ့ကိုယ်ကိုယ်တိုင်သွားပြီးဈေးကမ်းမှာဝယ်ပြီးမတောက်ပါနဲ့ဘာဖြစ်လို့လဲဆိုတော့နံပါတ်1ဖြစ်တဲ့ပမာနိုင်ငံမှာအခုလော်လော့ဆယ်မှာရနိုင်တဲ့ Passover လို့ခေါ်တဲ့ဈေးပေါ့နော်မတော့ရတဲ့လူတွေရှိပါတယ်နံပါတ်1ကကြောက်ကပ်ပြက်နေတဲ့လူတွေပါဒီဈေးကတော့မရပါဘူးကြောက်ကပ်ပြက်တယ်ဆိုတော့ကိုကကြောက်ကပ်ပြက်လားမပြက်လားသိနေရင်တော့ကောင်းတာပေါ့နော်မသိဘဲနဲ့သွားပြီးတောက်လို့ကြောက်ကပ်ပြက်သွားရင်ဒုက္ခရောက်တယ်သူက kidney function ရဲ့90ရာခိုင်နှုန်းအောက်ဆိုလို့ရှိရင် dosage ကို short ရပါတယ်ဆိုတော့ကျွန်တော်တို့ဆိုလို့ရှိရင်အမြဲတမ်းပြီးကျွန်တော်တို့ဒီနိုင်ငံမှာရှိတဲ့ဈေးကမ်းဆိုတော့ကျွန်တော်ရေးပေးလိုက်ရင်တော့မှ pharmacist ဆိုခေါ်တဲ့ဈေးရောက်တဲ့နေရာအဲ့ဒီနှစ်ခုကိုပြန် check ပါနံပါတ်1နဲ့မှာကြောက်ကပ်ပြဿနာရှိသလားနံပါတ်2ကဗမာနိုင်ငံမှာတော့ဒီလောက်3,000မရှိပါဘူးဒါပေမဲ့လည်းတချို့လူတွေသုံးပါတယ်သွေးကြဲဈေးတောက်နေတာပေါ့နော်သွေးကြဲဈေးဆိုတာဒီ vitamin K ကနေတဆင့်ထုတ်တယ်မဟုတ်တော့ဒီ anticoagulation တောက်နေအဲ့ဒါသူတင် eliquis နဲ့ zerato တောက်တဲ့လူတွေပေါ့လေအဲ့ဒီဈေးကိုလုံးဝတောက်လို့မရပါဘူးဘာဖြစ်လို့လဲဆိုတော့ဒီဈေးနှစ်ခုကလုံးဝမတည့်ပါဘူ
းဟုတ်ကဲ့ဆရာနောက်ရော
နောက်တစ်ခုကတော့ HIV သမားတွေပါပေါ့နော်ဗမာနိုင်ငံမှာတော့ဒီဘိုင်းတော့နည်းနည်းလေးနည်းပါလိမ့်မယ်ဘာကြောင့်လဲဆိုတော့ဒီဈေးထဲမှာဆိုရင် HIV ဈေးတစ်မျိုးဖြစ်တဲ့ nosocomial parathyroid ဖြစ်နေတဲ့အတွက်ကြောင့်ပေါ့လေဆိုတော့ဒီအချက်၃ချက်ကတော့ဒီဈေးမတောက်ခင်မှာတည်ဖို့တည်ရပါမယ် Monupiravir ကတော့ရတော့အဖြစ်ကတော့တိတ်လည်းမတုံးပါဘူးဒီနိုင်ငံမှာကျွန်တော်တို့ကပထမ category မရတဲ့လူတွေကိုမှလာကျွန်တော် Monupiravir ကိုပေးတယ်အာသူကတော့ကြောက်ကပ်ပြတ်တော့ဘာမှသိပြီးမစိုးရင်ရတဲ့အတွက်ကြောင့်တော့ okay ပါတယ်သူကတော့တောက်လို့ရှိရင်မနဲ့လေးလုံးညလေးလုံးပေါ့နော် 4-4 ကျွန်တော်သုံးတယ်ဒီ Passlovic ကတော့မနဲ့သုံးလုံးညသုံးလို့ဆိုတော့ကြောက်ကပ် function 30အထိဆိုရင်တော့ကျွန်တော် 50 mg ပေါ့နော် 90 နဲ့ 30 ဆိုရင် 50 mg strength သုံးပြီးတော့ above ဆိုလို့ရှိရင် normal kidney function ဆိုရင်တော့ 100 mg သုံးပါတယ်ဆိုတော့ဒီဆေးတွေတောက်လို့ရှိရင်ကောင်းလားဆိုတော့ clinical data ကိုပဲကျွန်တော်ပြောတာပေါ့လေသူကတော့ Pfizer နဲ့ထုတ်တဲ့ medication ပေါ့နော်ဒီနိုင်ငံမှာတော့သူကတော့ကောင်းပါတယ်အဲသူတို့ပြောရရဆိုရင် 88 ရာခိုင်နှုန်းလောက်အထိဆေးရုံတက်သွားတဲ့လူတွေဆိုသူတို့ဒီဆေးကိုပေးထားတဲ့လူတွေမှာအသေးပြောက်ဖြစ်သွားတဲ့လူကတယောက်မှမရှိပါဘူးဆိုသူတို့ကဆိုထားပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဝင်းမင်းစီစဉ်တက်ဆက်တဲ့ကျမ်းမာရေးခန္ဓာကိုနားဆင်ကြည့်ရှုခဲ့ကြရတာပါရှင်အခုဆက်ပြီးတော့ကြာသာရင်းနေ့အတိုင်းမှာတင်ဆက်ပေးနေတဲ့တိုင်းရင်းသားလွှာအစီအစဉ်ကိုနားဆင်ရပါမယ်။တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုနေချက်ဒေသတိုင်းရင်းသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
ပ တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့မိုးပြဲမြို့မှာတိုက်ပွဲအတွင်ပိတ်မိနေတဲ့ပြည်သူ100လောက်ကိုစစ်တပ်ကလူသားတိုင်းအဖြစ်ဖမ်းဆီးထားတယ်ဆိုတဲ့သတင်းရခိုင်ပြည်နယ်ကြောက်တော်မှာစစ်တပ်ကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုကြောင့်ကိုဝင်နေစီလားစီအမျိုးသမီးတယောက်နှလုံးရက်သေဆုံးသွားပါတယ်သတင်းလောတွေတဲမှာတော့ထိုင်းမြန်မာနယ်စပ်ကဂရီနီအမတ်1ဒုက္ခသည်စခန်းမှာကိုဗစ် -19 ကူးစက်မှုတွေတကြောပြန်ဖြစ်ပွားနေတဲ့အကြောင်းကိုနားဆင်ကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုးပြင်းမြို့မှာပိတ်မိနေတဲ့ပြည်သူတွေကိုတစားခံလူသားတိုင်းအဖြစ်စစ်တပ်ကဖမ်းထားတယ်လို့တော်လိုင်းရေးမဟာမိတ်ပူပေါင်းတပ်ဖွဲ့တွေကပြောဆိုလိုက်ပါတယ်စစ်တပ်အနေနဲ့တင့်ကားတွေအသုံးပြုပြီး120မမတာဝေးအတွဲလိုက်ပြစ်ဒုံးကျည်တွေနဲ့ဆက်တိုက်ပစ်ခတ်နေတာကြောင့်လူနေအိမ်ပျက်စီးမှုတွေရှိခဲ့တဲ့အပြင်မြို့တွင်ပိတ်မိနေတဲ့ပြည်သူတွေကိုလည်းတစားခံလုထားတယ်လို့နောက်တန်းမှကြံခဲ့တဲ့မဟာမိတ်ပူပေါင်းတပ်ဖွဲ့ဝင်တယောက်ကပြောပါရယ်စက်တင်ဘာလ21ရက်နေ့အထိမိုးပြင်းမြို့ဆက်တော်ရဘုံကြီးကျောင်းနဲ့မွေတော်ဘုံကြီးကျောင်းတို့မှာထွက်မပြေးနိုင်တဲ့ပြည်သူအယောက်100လောက်ပိတ်မိနေပြီးသူတို့ကိုစစ်တပ်ကတစားခံလူသားတိုင်းအဖြစ်လှုပ်ထားတာဖြစ်တယ်လို့သိရပါရယ
်ရှမ်းပြည်တောင်ပိုင်းကြည်တီမြို့နယ်ထဲမှာရှမ်းလက်နက်ကင်တပ်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်ဒုတိယပါတီ SSPP တို့ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်စက်တင်ဘာလ21ရက်နေ့မနေ့ပိုင်းကမိနစ်20ခန့်အကြာတိုက်ပွဲဖြစ်ပွားခဲ့တာပါကြည်တီမြို့နယ်အတွင်းမိုင်းနောင်လေချာကလန်မိုင်းဟိုင်းအောက်စုပန်အိုက်ရွာနဲ့ခူနမ်တောင်ကြားနှစ်ဖက်ထိတိုက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်နှစ်ဖက်ထိခိုက်ကြဆုံးမှုမရှိသလိုစစ်ဘေးရှောင်တွေလည်းမရှိဘူးလို့ကြီးသီးဒေသခံတွေကပြောဆိုနေကြပါတယ်
ရခိုင်ပြည်နယ်ကြောက်တော်အခြေဆိုင်စကခ9ကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုတွေကြောင်းခေါင်းထုတ်ရွာကကိုဝန်နေစီလက်စီနဲ့အသက်30နှစ်အရွယ်ဒေါ်မရောင်းမှာနှလုံးရသေဆုံးခဲ့ပြီးတခြားတန်ရာရသူတွေလည်းရှိနေတယ်လို့သိရပါတယ်အလားတူကြောက်တော်မြို့နယ်ကလတန်မြစ်အထက်ပိုင်းမှာရှိတဲ့နဂရာကြီးရွာကနေအိမ်တစ်လုံးမှာလည်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်10တန်းကျောင်းသားနဲ့6တန်းကျောင်းသားတို့အပါအဝင်4ယောက်တန်ရာပြင်းပြင်းထန်ထန်ရရှိခဲ့ပါတယ်စက်တင်ဘာလ19ရက်နေ့ကကြောက်တော်မြို့နယ်မှာစစ်ကောင်စီဇက်ရည်ရင်နစီပစ်ခတ်တိုက်ခိုက်ခံရပြီးအခုလိုနောက်ထပ်လက်နက်ကြီးတွေကိုစစ်တပ်ကရန်တမ်းပစ်ခတ်နေတာဖြစ်ပါတယ
်ပဲခူးတိုင်းဒေသကြီး KNU တပ်မဟာ3ညောင်လေးပင်ခရိုင်မုံမြို့နယ်မှာစစ်ကောင်စီတပ်ကပစ်လိုက်တဲ့လက်နက်ကြီးကြောင့်ရွာမှာရိုက်ခါပြန်ယူတဲ့အသက်46နှစ်အရွယ်စစ်ရှောင်းအမျိုးသမီးတဦးထိမှန်သေဆုံးခဲ့ပါတယ်ညောင်လေးပင်ခရိုင်အတွင်းတပ်ဆွဲထားတဲ့စစ်တပ်ကကြီးရွာလူထုတွေကိုအတင်းအဓမ္မပြောင်းရွှေ့ခိုင်းတာကြောင့်ရွာအပြင်ဘက်မှာမိသားစုနဲ့အတူတိမ်းရှောင်နေတဲ့တောင်စုရွာကနော်တူလီဖောဟာစက်တင်ဘာလ18ရက်နေ့ကရွာရဲကိုစံပြန်ယူတဲ့အချိန်မှာကြီထိမှတည်ဆုံသွားခဲ့တာဖြစ်ပါတယ်အဲ့ဒီနေ့မှာဒီသားတွင်တိုက်ပွဲဖြစ်ပွားတာမရှိဘဲစစ်တပ်ကတောင်စုရွာရဲကိုအကြောင်းမဲ့လက်နက်ကြီးနဲ့ပစ်တာဖြစ်တယ်လို့ဒီသားခံတွေကဆိုပါတယ်ဒါ့အပြင်မုံမြုပ်နယ်ထဲမှာပဲစက်တင်ဘာလ12ရက်နေ့တုန်းကလည်းရွာမှာရိုက်ခါပြန်ယူတဲ့စစ်ရှောင်းအမျိုးသားတဦးကြီထိမှတည်ဆုံသွားခဲ့ပါတယ်
တိုက်ထုံမြို့နယ်အတွင်းစစ်တပ်ကလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်တာကျေးရွာတွေကိုစစ်တောင်းထိုးလာပြီးဒေသခံတချို့ကိုတပ်ဖြတ်တာတွေကြောင့်ဒေသခံတေဆုံးမှုတွေရှိခဲ့ပြီးထိတ်လန့်ကြောက်ရွံ့နေကြတယ်လို့စက်တင်ဘာလ20ရက်နေ့မှာကရင်အမျိုးသားစည်းရုံး KNU ကထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းကတိမ်စရက်အခြေဆက်အမြောက်တပ်အမတ်တ3တတုံညာကနေ120မမလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်မှုကြောင့်ဇီးပြောင်းကျင်းနယ်အတွင်းလက်နက်ကြီးနှလုံးခရွဲကျင်းနယ်အုပ်စုအတွင်း3လုံးကျရောက်ပောက်ကွဲခဲ့ပါတယ်ခမရနစ်တုံညာခွန်ကလည်းလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်မှုကြောင့်ဇီးပြောင်းကျင်းရနယ်အတွင်း3လုံးခရွဲကျင်းနယ်အတွင်းနှလုံးကျရောက်ပောက်ကွဲခဲ့ပါတယ်
ချင်းပြည်နယ်ဟာခါမြို့နယ်မြေစုစုပေါင်းရဲ့90ရာခိုင်နှုန်းကျော်ကိုထိမ့်ချုပ်နိုင်ပြီလို့ချင်းလန်းကာကွယ်တပ်ဖွဲ့ CDF ဟာခါကောင်စီကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဟာခါတပ်ဖွဲ့တို့အကြား တိုက်ပွဲပေါင်း103ကြိမ်ဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ဖွဲ့ဘက်က419ဦးသေဆုံးခဲ့ပြီး190ကျော်လဲဒဏ်ရာရရှိခဲ့တယ်လို့ဟာခါမြို့နယ်ရဲ့90ရာခိုင်နှုန်းကျော်ကိုလည်းထိချုပ်နိုင်ခဲ့ပြီလို့စက်တင်ဘာလ18ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ CDF ဟာခါကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ် CDF ဟာခါတပ်ဖွဲ့ဟာချင်းပြည်နယ်မှာမြို့တွင်းစစ်စင်ရေးအများဆုံးဖော်ဆောင်တဲ့တပ်ဖွဲ့ဖြစ်ပြီးစစ်အာဏာသိမ်းပြီးနောက်မြို့တွင်းစစ်စင်ရေးအကြိမ်ပေါင်း90ကျော်ပြုလုပ်ခဲ့တယ်လို့လည်းသိရပါတယ်
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်သွားမှာပါ။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဂရီနီအမှတ်1ဒုက္ခသည်စခန်းမှာ COVID-19 ရောဂါပြန်လည်ဖြစ်ပွားနေပြီးတော့လူဦးရေ150ကျော်အထိကူးစက်ခံနေရပါတယ်။အသေးစိတ်အခြေအနေနဲ့ဒုက္ခသည်တွေဘာတွေကိုစိုးရိမ်နေကြသလဲဆိုတာကိုတော့ကျွန်မအမီကနေတင်ဆက်ပြီးသွားမှာဖြစ်ပါတယ်။ဂရီနီအမတ်တဒုက္ခသည်စခန်းမှာစက်တင်ဘာလဇန်ပိုင်းကလေးကစတင်ပြီးတော့ COVID-19 ရောဂါကူးစက်မှုတွေပြန့်ဖြစ်နေတာလို့ဒုက္ခသည်စခန်းကကျန်းမာရေးဝန်ထမ်းတယောက်ကပြောပါရယ
်ကျွန်တော်ဒီကိုဗစ်ဆက်ဖြစ်တာဒီကိုလာဘက်ရဲ့နည်းနည်းစားစကိုလာဘက်ရဲ့စားနေဖြစ်တယ်မှာရဲတယ်လို့ရှိတယ်အခုဒီတည်းဒီနည်းနဲ့ဆီတော့တရားငါးတည်းရောရှိဒီချီလူငယ်ဒီမှာအခုလို့ရှိတယ်အခြေအနေကတော့ကိုဗစ်လက္ခဏာကျေလွန်တာတချို့လူနာကျေပန်းချင်းနဲ့နှစ်ဆီလက်ချော်ဆိုရှိတယ်နည်းလက္ခဏာရှိတာပုံများဘူးကိုအဲ့ဒီလက္ခဏာတွေတော့အများကြီးဖြစ်စုနာဒီချောဆူလက်ချမ်းနိုင်တယ်
COVID-19 ကူးစက်ခံထားတဲ့သူတွေကိုဒုက္ခသည်စခန်းရဲ့ကျန်းမာရေးဌာနကဝန်ထမ်းတွေကတာဝန်ယူကူတာပေးနေရတယ်လို့သိရပါတယ်။ဂရီနီအမတ်1ဒုက္ခသည်စခန်းပြင်ပကိုသွားပြီးပြန်လာတဲ့သူတွေစပြီးတော့ဖြစ်ရကနေတဆင့်ကူးစက်မှုတွေဖြစ်လာတာလို့ဂရီနီအမတ်1ဒုက္ခသည်စခန်းကကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။ဒီစခန်းမှာပထမအကြိမ် COVID-19 ရောဂါဖြစ်ပွားတော့ကဒုက္ခသည်တွေကိုစခန်းပြင်ပကိုထွက်ပြီးအလုပ်လုပ်ကင်ခွင့်တွေပိတ်လိုက်တဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်။အဲ့ဒီလိုလုံလိုက်တဲ့အတွက်ဒုက္ခသည်တွေဟာဝင်ဝင်ရရှိရေးအခွင့်အလမ်းတွေဆုံးရှုံးခဲ့ရတဲ့အပြင်စားဝတ်နေရေးဖြည့်ရှင်းရမှာလည်းအခက်အခဲတွေနဲ့ကြုံတွေ့ခဲ့ရတယ်လို့ဒုက္ခသည်တွေကပြောပါရယ်။အခုတစ်ချိန်မှာလည်းယောဂဖြစ်ပွားမှုနှုန်းတိုးလာပြီးစခန်းကိုပိတ်ချလိုက်မှာကိုဒုက္ခသည်တွေကစိုးရိမ်နေကြပါရယ်။စခန်းကိုပိတ်ချလိုက်မယ်ဆိုရင်ဒုက္ခသည်တွေအတွက်အခက်အခဲမှုတွေကိုကြုံရနိုင်တယ်လို့ဂရီနီလူမှုအသင်းဖွဲ့များကွန်ရက် KCSN ရဲ့ပြောရေးဆိုခွင့်ရှိသူခူရူဘီကပြောပါရယ်။
စခန်းနေလူထုတွေကအခုလိုများထောက်ပါလာလဲမရှိဘူးပေါ့မရှိဘူးဆိုတာတလောက်ကိုပြောင်းများတွဲစီ950တော့ရအဲ့လောက်ပဲလူဘယ်လိုမှစင်ပြေကိုကုထုကိုထားမဲ့ဆက်ပစားတောင်းရတဲ့ထိရတခါပြေပါတော့ခရကလောဆက်လုံးနေရတာဆိုတော့ဒီလိုယောဂါထပ်တိုးလာလို့လောတော့ချရဆိုလို့ရှိတော့အဓိကတော့သဝနေရေးစတနာကြီးပြီးစဝမယ်ဆိုလို့ချင်းတော့စခန်းနေလူထုတွေနဲ့
ဂရီနီအမတ်1ဒုက္ခသည်စခန်းဟာထိုင်းနိုင်ငံမြောက်ပိုင်းမဲဟောင်ဆောင်ခရိုင်တွင်းမှာရှိတာဖြစ်ပြီးလူဦးရေ8000ကျော်ရှိတယ်လို့သိရပါတယ်။အဲ့ဒီစခန်းမှာပထမအကြိမ် COVID-19 ရောဂါဖြစ်ပွားခြင်းကလူဦးရေ1688ယောက်အထိကူးစက်ခံခဲ့ရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တိုင်းသားတွေနဲ့ဗမာလူမျိုးစုအကြားမှာနှစ်ပေါင်းများစွာအငင်းပွားနေကြတဲ့ရှစ်ပြည်နယ်မှုအကြောင်းကိုကြားကြရမှာပါဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးမှာရှစ်ပြည်နယ်မှုကဘလောက်ထိအရေးကြီးပါသလဲရှစ်ပြည်နယ်မှုနဲ့ပတ်သက်ပြီးတိုင်းသားခေါင်းဆောင်တွေကလက်ရှိနိုင်ငံရဲ့အခြေအနေအရဘလိုမျိုးမြင်ကြပါသလဲရမင်းကစူးစီးတင်ဆက်ထားပါတယ်ရှင
်ဗမာလူမျိုးစုကလည်းအမျိုးသားပြည်နယ်တရလိုအပ်တယ်လို့ဆိုနေကြသလိုရှမ်းနေပြင်ရှမ်းပြည်နယ်အတွင်းကတအံပလောင်ဝဘိုးအိုတို့ကလည်းပြည်နယ်တက်မှတ်ပေးဖို့တောင်းဆိုနေပြီ။မိုင်းလောင်အထူးဒေသလေးကလည်းကိုပိုင်အောက်ချုပ်ခွေရဒေသတက်မှတ်ပေးဖို့တောင်းဆိုတာတွေရှိနေပါတယ်။ဒီနေရာမှာနှစ်ပေါင်းများစွာကြာပြောနေကြတဲ့ရှစ်ပြည်နယ်မှုကရောနိုင်ငံရေးအတွက်ထပ်ပေါက်ရှိနေပါမလား။ရှစ်ပြည်နယ်မှုကရှမ်းပြည်နယ်ရဲ့အခြေအနေကိုပိုပြီးဆိုးရွားသွားနိုင်တယ်လို့ဆိုလာသူကတော့ပို့အုပ်မျိုးသားဖွဲ့ချုပ် PNO ကဘိုးလုံးမှုဆောင်စောခွန်ကျော်ဝင်းဖြစ်ပါတယ်
ကျွန်တော်တို့အမြင်ကတော့ပေါ့နော်လုံးနေကြည့်ပါအဲ့ဒီမူနဲ့ချင်းတုံးသွားမယ်ဆိုတော့ကျွန်တော်ဗမာဘယ်တော့မှငင်းချမ်းမှာမဟုတ်ဘူးနိုင်ငံရေးရလည်းညှိနှိုင်းလို့ဘယ်တော့မှရမှာမဟုတ်ဘူးအထူးသဖြင့်ချမ်းပြည်နယ်ကကိုဆိုးသွားနိုင်တယ်ပေါ့နော်အားလုံးကဟုတ်တာအဲ့လိုဆုံးဖြတ်လုပ်ရတယ်လက်လက်ကပြဿနာလေလူမျိုးရေးပြဿနာဖြေရှင်းနိုင်မှာမဟုတ်ပေါ့နော်နောက်တစ်ခုကဒီနယ်ပြည်သူအကလူမျိုးအခြေခံနဲ့ပြည်နယ်လည်းဖြစ်နိုင်တယ်လူမျိုးအခြေခံတော့ပိုအိုးမှပလောင်မှဝါမှမဟုတ်ပေါ့ညို့နော်အဲတက်ကြရတိုင်းလာနေတယ်ဘူးရေးအခြေခံပြီးတော့တာလည်းဝင်နေတဲ့ချထားပြင်းတဲ့အဲ့လိုပဲမြင်တယ်ပေါ့နော်
ကချင်နိုင်ငံရေးသမားဦးခွန်ကအောင်ခန်းကတော့1948ပင်အောင်စာချုပ်အရအရင်ဆုံးဖော်ဆောင်ပြီးမှကျန်တဲ့အပိုင်းတွေကိုလှုပ်ဆောင်ရင်ပိုးပြီးတဘာဝကျလိမ့်မယ်လို့ဆိုပါတယ်
။အဓိက1948ခုနှစ်ပင်အောင်စာချုပ်ကအဓိကတော့ရှစ်ပြည်နယ်မူအရပဲသွားတဲ့အပိုင်းတွေ Pipare, Dajong Lady, what dear Paul Sombiba, no Bangobe, it's an old blue new loving, gomless or the Hamuro, a look on the Bubima the Bawa Charlie.
Pamatan Arigo, Pamabine Piame, Sure, Yusaha, Mutai, Soya Tarelo, Yusa Tare Dule, Shibare, Nanga Lila don't tattoo, Utan Sunanga, Okulu Piavare.
Lumurai, no, Utama Gupamuzo Shiame. Lumurai, ha, Gandu Queen Yuki. ဒါပေမဲ့မတူတဲ့ရုပ်ဘဝကိုလိုက်ပြီးတော့တချို့ကတိုင်းဖြစ်ခြင်းတယ်တချို့ကခရိုင်ဆင်တန်းလောက်ပဲရှစ်ပြီးတော့မူဆိုတာဟာမမကြီးရဲ့လူမှုစီးပွားရေးအနေအထားနဲ့ပြောလို့ရှိရင်ရှစ်ပြီးတော့မူဟာတကယ်ကြတော့မမကြီးရဲ့ရုပ်ဘဝအကြောင်းချက်ပြီးမတိုက်ဘူးရှစ်ပြီးနေမူဖော်ဆောင်ရေးတဲ့နိုင်ငံတွေကတိုင်းရင်းသားအလုံးတန်းတို့ခွေရရှိဖို့ကအဓိကဖြစ်တယ်လို့ပြောပါတယ်
လက်ရှိမြန်မာနိုင်ငံမှာ2008ပြည်စည်းပုံအခြေခံဥပဒေအရတိုင်းဒေသကြီး9ခုပြည်နယ်9ခုကိုပိုင်အောက်ချော့ခွေရတိုင်းတစ်ခုကိုပိုင်အောက်ချော့ခွေရဒေသ9ခုနေပြည်တော်ကောင်စီနယ်မြေတစ်ခုစသဖြင့်စစ်ဆေးသတ်မှတ်ပြဋ္ဌာန်းထားပါတယ်ရှင်
မိုးပြင်းမြို့ကတိုက်ပွဲအတွင်ပိတ်မိနေတဲ့ပြည်သူ100လောက်ကိုလူသားတိုင်းအဖြစ်စစ်တပ်ကဖမ်းဆီးထားတယ်လို့တော်လိုင်းရေးမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကပြောဆိုလိုက်ပါတယ်ရခိုင်ပြည်နယ်ကြောက်တော်မှာစစ်တပ်ကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုကြောင့်ကိုဝန်နှင့်စေလန့်စင်နဲ့အမျိုးသမီးတယောက်နှလုံးရသေဆုံးခဲ့ပါတယ်
တို့ရရှိနေခုနားဆင်နေကြတာကတော့ကျမတို့ဖီဘာဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပါ။အပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါ။နေ့စက်ဒေသတိုင်းသားဒေသသတင်းတောက်တွေကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီစီစဉ်တဲ့ www.voanternetwebsite.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းတိုက်ရိုက်ကြည့်ရှုနားဆင်လို့ရပါတယ်။အခုကတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ကတလဲပြပြပေးပါမယ်ရှင်။
ဆမ်မက်ဖြစ်ပွားနေတဲ့ရုရှားနဲ့ယူကရိန်းတို့ကြားအပြန်အလှန်အကျဉ်းသားလဲလှယ်အစီအစဉ်နဲ့ရုရှားတွေဖန်ထားတဲ့ယူကရိန်းနိုင်ငံသားနဲ့နိုင်ငံခြားသားနေရာကျော်ပြန်ပြီးလွတ်မြောက်လာပါပြီ။အခုလိုပြန်လွတ်လာဖို့အတွက်တူရကီကဂျောင်းဝင်ဆောင်ရွက်ပေးခဲ့တာပါ။အပြန်အလှန်နေနဲ့ရုရှားလိုလာတဲ့အတိုက်ခံခေါင်းဆောင်ဗစ်တာမက်ဒ်ဗက်ချက်ကပါဝင်ရုရှားနိုင်ငံသား95ဦးကိုပြန်လွတ်
အခုညီနဲ့ရုရှားပေါ်မှာပိတ်ဆို့တန်ခတ်မှုအစ်စ်တွေချမှတ်ဖို့အတွက်ဥရောပသမဂ္ဂကလည်းပြင်ဆင်နေပါတယ်။ဥရောပသမဂ္ဂနိုင်ငံခြားရေးမူဝါဒရေးရဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရော့ကဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးတွေနဲ့အခုလိုယူကရိန်းအတွက်စစ်ရေးကူညီဆက်ပြီးတိုးမြှင့်ပေးဖို့အတွက်သဘောတူထားပြီလို့မနေ့ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုတွေအပါအဝင်နိုင်ငံရေးအရမတူညီတဲ့သက်ဆိုင်ရာအဖွဲ့တွေနဲ့ဆွေးနွေးပြောဆိုရေးဟာအားလုံးပါဝင်နိုင်တဲ့ပါတီစုံဒီမိုကရေစီစနစ်ပြန်တည်ဆောက်ရေးအတွက်အာမခံနိုင်ဖို့မရှိမဖြစ်လိုအပ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအတိုင်ပင်ခံဒက်ရက်ရှိုရက်ကပြောပါတယ်။သူဟာပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့် NUG ဂျာကာလာအမျိုးသားညီညွတ်အဖွဲ့ကဝန်ကြီးတွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့စီဝိုင်းအကြံပေးဖြစ်တဲ့ရှောင်းတန်းတော်ပေါ်မှာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့တရားစွဲထားတဲ့အမှုတွေနှစ်ဖက်ရှိနေတွေဟာအင်းစိန်ထောင်အထူးတရားရုံမှာဒီကနေ့အပြီးသက်လျှောက်လဲခဲ့ကြပါတယ်။စီဝိုင်းပညာရှင်ရဲ့ laptop computer ထဲမှာတွေ့ရတဲ့ဆဲဆန်းတွေအရအခုလိုချိုးဖောက်တယ်ဆိုပြီးတော့တရားစွဲဆိုထားတာလည်းဖြစ်ပါတယ်။
သတင်းကြေကျုပ်ကိုတခင်မျိုးသက်ပြောပြပေးခဲ့တာပါဒီညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Knolius ထနော်နဲ့ PJ Elliot တို့ဖြစ်ပါတယ်ကျမကတော့ခင်ဗျထွေးပါအခုထုတ်လင်းပေးခဲ့တဲ့ VOA အစီအစဉ်အစအဆုံးကိုအခုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီမှလည်းတစ်ချိန်ပြန်ပြီးတော့ထုတ်လင်းပေးပါတယ်View American Nyan ရဲ့ကြာတာရင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190ကနေထုတ်လွှင့်ပေးကြတာပါကြည့်ရှုအားပေးကြတဲ့မြန်မာပြည်သူပြည်သားအပေါင်းကမ္ဘာတစ်ဝှမ်းမှာရှိတဲ့မြန်မာပြည်သူပြည်သားအပေါင်းကျန်းမာပေးခင်ကြပါစေရှင်
This program has come to you from the Voice of America, Washington.